Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ12ရက်ကြာသပတေးနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24.50.51 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါ။စက်တင်ဘာလ17ရက်နေ့ကအမေရိကန်နိုင်ငံမှာနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာအကြမ်းဖက်သမားတွေတက်ခတ်မှုကြောင့်လူပေါင်း3,000နီးပါးတေဆုံးခဲ့ရတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။မြန်မာဆိုရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားငင်းချင်းဆွေးနွေးဖို့အတွက်တပတ်ပဲလိုတော့တဲ့အချိန်မှာတော့ရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေဆက်ပြီးဖြစ်ပေါ်နေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွန်ရယ်
။ကောင်းပါပြီရှင်။နိုင်ငံတကာသတင်းတွေပြီးဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့လက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့
Myanmar rejects all groundless allegations including human rights violations based on religion and belief. The issue in Rakhine State was wrong.
မြန်မာကိုယ်စားလှယ်ဖွဲ့ဝင်တဦးကတုံ့ပြန်ပယ်ချခဲ့တာကိုထုတ်လွှင့်ပေးသွားဖို့ရှိပြီးဒီအစည်းအဝေးမှာပဲဟောင်ကောင်အမျိုးသမီးအဖွဲ့ချုပ်ရဲ့စန္ဒပြပွဲတွေအကြောင်းပြောတဲ့မိန့်ခွန်းကိုမြန်မာကိုယ်စားလှယ်ဦးကျော်မိုးထွန်းကလွတ်လပ်စွာပြောဆိုခွင့်ကိုလေးစားရမှာဖြစ်တယ်ဆိုပြီးတော့ထောက်ခံသွားပါတယ်။ Bangladesh ဒုက္ခသည်စခန်းတွေထဲမှာတော့ 3G နဲ့ 4G internet line တွေကို Bangladesh အနာပိုင်းတွေကဖြတ်တောက်မှုဟာမူရစေးမှောက်ခိုနဲ့လူစုခိုင်းတွေကိုနှိမ်နှင်းဖို့ဖြစ်နိုင်ခြေရှိတဲ့အကြောင်းယူဆချက်နဲ့အတူစီးရီးယားနိုင်ငံကမိခင်နဲ့ကလေးတွေကိုနိုင်ငံရင်းပြန်ခေါ်ဖို့ကုလရဲ့တောင်းဆိုချက်တွေကိုနားဆင်နိုင်ပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်။မနေ့ကဗုဒ္ဓဖူးနေ့က2001ခုနှစ်စက်တင်ဘာ17ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာအကြမ်းဖက်ဝါရီတွေရဲ့တိုက်ခတ်မှုကြောင့်လူပေါင်း3,000နီးပါးသေဆုံးခဲ့တဲ့နှစ်ပတ်လည်နေ့ပါ။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော်မယ်လာနီယာထရမ့်တို့ဟာဗုဒ္ဓဘူးမနဲ့8:46မိနစ်ကသမ္မတအင်ဖျူမာချင်းပါတဲ့ဝန်ထမ်းချင်းထိမ့်မှန်မှာခေတ္တငြိမ်းသက်ခြင်းအခမ်းအနားကိုတက်ရောက်ပါတယ်။အဲ့ဒီချိန်ဟာနယူးယောက်မြို့ကဘာကုန်သွယ်ရေးညီနောင်အဆောက်ကိုပြန်ပြီးဆွဲထားတဲ့ပထမလေးရင်တစ်စင်းနဲ့ဝင်တိုက်လိုက်တဲ့အချိန်ဖြစ်ပါတယ်။အဲ့ဒီနောက်အယ်ကိုင်ဒါအကြမ်းဖက်ဝါရီတွေပြန်ပြီးဆွဲထားတဲ့လေးရင်နဲ့ပင်နဂန်စစ်ဌာနအဆောက်ပေါ်မှာထိုးချလိုက်တာကြောင့်လူပေါင်း184ဦးသေဆုံးခဲ့ရတဲ့ပင်ဒဂန်ကအထိတ်မပွဲကိုတက်ရောက်ခဲ့ပါတယ်။အတိုက်ခိုက်ခံခဲ့ရတဲ့စက်တင်ဘာ17ရက်နေ့ကအန်အော်ထိတ်လန့်မှုဝမ်းနည်းမှုနဲ့ကြေကွဲဒေါသထွက်မှုတွေပြည်နေတဲ့နေ့ဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။ကမ္ဘာတစ်လောမှာစိန်ခေါ်နေတဲ့ဒီအကြမ်းဖက်မှုတွေကိုချေမှုန်းဖို့အတွက်တာဝန်ထမ်းဆောင်နေတဲ့စစ်သည်တွေအတွက်ဂုဏ်ယူကြောင်းလည်းပြောပါတယ်။နယူးယောက် Ground Zero မှာကျင်းပတဲ့အထိတ်မပွဲမှာတော့တေဆုံးသွားသူတွေရဲ့နာမည်တစ်ခုဂျင်းစီကိုခေါ်ဆိုကြေညာခဲ့တာပါ။ Pennsylvania ပြည်နယ် Shanksville မြို့မှာကျင်းပတဲ့ခန္ဓာကိုယ်တော်ဒုသမ္မတ Mike Pence တက်ရောက်ခဲ့ပါတယ်။
အမေရိကန်လုံခြုံရေးအကြံပေးရာရှိဂျွန်ဘိုဒန်ကိုရာထူးကထုတ်ဖော်ခဲ့ပြီးနောက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအလွန်အရေးချင်းပြည့်မိသူ၅ဦးတည်းကတူးကိုအဲ့ဒီရာထူးမှာအစားတို့ခံဖို့သူစဉ်းစားနေတယ်လို့ပြောပါရယ်။အဲ့ဒီပုံကိုယ်တွေအမည်တွေကိုထုတ်ဖော်မပြောပေမဲ့ရှေ့ပတ်ထဲမှာအစားတို့ခံဖို့မျှော်လင့်တယ်လို့အမေရိကန်သမ္မတကပြောပါရယ်။ဒီလိုလုံခြုံသူတွေအများကြီးရှိတယ်လို့လည်းသူကပြောပါရယ်။သူနဲ့ဂျွန်ဘိုဒန်တို့တိတ်ကောင်းတဲ့ဆက်ဆံရေးရှိပေမဲ့ဂျွန်ဘိုဒန်ဟာအိမ်ပြည်တော်ကတခြားလူတွေနဲ့အဆင်မပြေကြောင်းသူတို့လုံနေတာဟာဘိုလ်တန်နဲ့ကိုက်ညီမှုမရှိဘူးလို့လည်းသမ္မတထရမ့်ကပြောပါရယ်။အမေရိကန်နိုင်ငံကနျူကလ িয়ার ကိစ္စမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုဆက်ဆံတာမှာလက်ပြားခေါင်းဆောင်ကိုဆက်ဆံတဲ့ပုံစံအတိုင်းဖြစ်တင်တယ်လို့ဂျွန်ဘိုလ်တန်ကတခါကအကြံပြုခဲ့ဘူးတာကိုတော့သမ္မတထရမ့်ကဝေဖန်ခဲ့ဘူးပါရယ်။ဘိုလ်တန်ပေးတဲ့အကြံဉာဏ်ပေါ်တိတ်ထက်မြက်မှုမရှိဘူးဆိုတာမျိုးကုန်ထုတ်เสียပါလို့ဝေဖန်ခဲ့ပါရယ်ခင်ဗျာ။
ဥရောပသမဂ္ဂ EU ကနေအောက်တိုဘာ31ရက်နေ့မှာနှုတ်ထွက်ရတော့မယ့်အချိန်မှာပါလီမန်ကိုဆိုင်းငံ့ထားလိုက်တာဟာအာဏာသိမ်းတာသာဖြစ်တယ်လို့အတိုက်ခံလွှတ်တော်အမတ်တွေကပြောပြီးတော့အပြင်းထန်ကန့်ကွက်ကြပါတယ်။ခွဲထွက်ရေးဆိုင်ရာသဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေ EU ကနေနှုတ်ထွက်မယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကအခိုင်အမာပြောထားတာပါ။ဘလို့သဘောတူညီချက်မှရမလာဘူးဆိုရင်သဘောတူညီချက်မဲ့နှုတ်ထွက်တဲ့အတွက်ကြံဖြစ်လာနိုင်တဲ့အကျက်တဲတွေကိုရှောင်ရှားနိုင်မှုမျှော်လင့်ချက်နဲ့ရက်ထက်တိုးပေးဖို့အတွက် EU ခေါင်းဆောင်တွေကိုတောင်းဆိုဖို့ဝန်ကြီးချုပ်ဂျွန်ဆင်ကိုဖိအားပေးတဲ့အနေနဲ့ဥပဒေချက်ကိုလွှတ်တော်မတ်တွေကပြီးရတဲ့သတင်းပတ်ထင်မှာပဲတည်ပြုခဲ့ပါတယ်။အခုလိုဘာသဘောတူညီချက်မှမရပဲ EU ကခွဲထုတ်ဖို့ပြင်နေချိန်မှာပဲပြင်သစ် Britain ကောင်စီတင်ပေါ်မှုဟာရာဂိုင်းနှုန်း40ကနေ60ထိကျဆင်းသွားကြောင်းဩဂုတ်လ2ရက်နေ့ထုတ်ရန်လူဟန်မှာစာတမ်းမှာဖော်ပြပါတယ်။ဒီလိုဖြစ်နေတာဟာ3လအထိကျမြင့်နိုင်ကြောင်းနဲ့အဓိကဆေးနဲ့ဆေးပစ္စည်းတင်ပို့မှုကိုထိခိုက်နိုင်တယ်လို့ပြောပါတယ်။
ဟောင်ကောင်ကဒီမိုကရေစီရေလှရှားမှုမှာဦးဆောင်သူတူဖြစ်တဲ့ဂျိုရှွာဝွန်ကိုဂျာမနီနိုင်ငံသားရေးဝန်ကြီးကဘာလင်မြို့မှာလက်ခံတွေ့ဆုံခဲ့မှုပေါ်ကန့်ကွက်ပြောကြားဖို့တရုတ်အစိုးရကဘီဂျင်းမြို့မှာရှိတဲ့ဂျာမနီသံတမန်ကြီးကိုဆင့်ခေါ်ခဲ့ပါတယ်ဂျာမနီနိုင်ငံရဲ့ဝန်ကြီးဟေကိုမတ်စ်ကဂျိုရှွာဝေါန်ကိုလက်ခံတွေ့ဆုံမှုနှစ်ရက်အကြာဗုဒ္ဓဦးနေ့မှာတော့ဘာလီမြို့မှာရှိတဲ့တရုတ်သမ္မတကြီးကန်ဝူကဂျာမနီအစိုးရကိုလူသိရှင်ကြားဝေဖန်ပြောဆိုခဲ့ပါတယ်။အခုလိုတွေ့ဆုံလာကြမလို့လားအပ်တဲ့အစိုးဆက်အကျိုးဆက်တွေရှိလာလိမ့်မယ်လို့လည်းတင်ပြတော်လူပြောခဲ့ပါတယ်။တင်နာနေညာကဘာလီမြို့ကိုရောက်လာခဲ့တဲ့ဝေါန်ကိုဂျာမနီနိုင်ငံရဲ့ဝန်ကြီးမတ်စ်ကကြိုဆိုခဲ့တယ်လို့ဂျာမန်ဥပဒေပြုအမတ်တွေကလည်းဝေါန်နဲ့တွေ့ဆုံခဲ့ကြပါတယ်။အဲ့ဒီနိုင်ငံရေးသမားတွေကိုရဲ့ရည်ရွယ်ချက်ကိုမသိရှိကြောင်းသူတို့ရဲ့ဟောင်ကောင်သူတို့အနေနဲ့ဟောင်ကောင်နဲ့ဒီမိုကရေစီရေးလွတ်လပ်ခွင့်ရေးနဲ့တရားဥပဒေစိုးမှုရေးကိုတကယ်ပဲစိုးရိမ်တာလားလို့ဘေးကွန်းထုတ်เสียရှိတယ်လို့လည်းဂျာမနီနိုင်ငံဆိုင်ရာတရုတ်သမ္မတကြီးဟူကပြောပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရှေ့သတင်းပတ်ထံမှာမြန်မာအစိုးရနဲ့ငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့စီစဉ်နေချိန်မှာပဲရခိုင်လက်နက်ကိုင်ဖွဲ့ AA နဲ့မြန်မာစစ်တပ်တို့ကြားရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တောင်ပွေးနဲ့ဓားပြူရွာကမှဗုဒ္ဓဘူးနေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးပြစ်ခတ်မှုတွေကြောင့်ရွာသားတွေထိခိုက်မှုရှိတယ်လို့လမ်းပြဖြစ်ခေါ်ယူခိုင်းစီတာခံရတယ်လို့ဒေသခံတွေကပြောပါတယ်။ပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူအရသာ3ဦးရှိကြောင်းနဲ့လမ်းပြဖြစ်ခေါ်ခိုင်းခံရသူတွေပြန်လာစေဖို့အတွက်စူးစမ်းနေတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်တန်းစင်က VOA ကိုပြောပါတယ်။ဒီရက်ပိုင်းတွင်တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးကလည်းအတည်ပြုပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေးအေးအဖွဲ့တို့ကြားတိုက်ပွဲတွေရော့ကျလာတာမရှိပဲပိုးပြီးတော့ဒါပြင်းထန်လာနေတာပါတိုက်ပွဲကြောင့်တေဆုံးထိခိုက်ဒဏ်ရာရတဲ့အရသားတွေများပြားလာနေတယ်လို့စစ်ဘေးတိမ်းရှောင်နေရတဲ့အခြေအတွက်ဟာလည်း 9,000 လောက်ရှိလာပြီဖြစ်ပါတယ်မြန်မာအစိုးရနဲ့ငြိမ်းချမ်းရေးကော်မရှင်ကရှေ့သတင်းပတ်တင်းလာနေကြရင်ကျိုင်းရှမ်းပြည်နယ်ကျိုင်းတုံမြို့မှာငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးဖို့ရခိုင်လက်နက်ကိုင်ဖွဲ့ AA ပေါဝင်မြောက်ပိုင်းမဟာမိတ်လေးဘက်ကိုဖိတ်ခေါ်ထားပါတယ်တိုင်းဒေသလက်နက်ကိုင်အဖွဲ့ရဘက်ကတော့ကမ်းလှမ်းချက်နဲ့ပတ်သက်ပြီးအဖွဲ့ဝင်ကြားညှိနှိုင်းသွားမှာဖြစ်ပြီးတပ်မတော်ဘက်ကကိုယ်စားလှယ်ဆစ်လွတ်ဖို့တောင်းဆိုထားကြတာပါ
AA ရခိုင်တပ်ဖွဲ့ဟာ Bluetooth နဲ့ Wi-Fi နည်းပညာတွေအသုံးပြုပြီးမြန်မာစစ်တပ်ကိုမြေမြုပ်မိုင်းတွေဖောက်ခွဲတိုက်ခိုက်ဖို့လုပ်နေတယ်လို့နောက်ဆုံးထောက်လိုင်းရေးအစီအစဉ်စာရေးရသိရှိရကြောင်းအိန္ဒိယနိုင်ငံမွန်ပိုင်းခြေဆိုင် DNA သတင်းတပုတ်ကဖော်ပြထားပါတယ်။ AA တပ်ဖွဲ့အားမီဇိုရန်ပြည်နယ်လွမ်တာလာခရိုင်မှာစခန်းတွေတိစောက်ပြီးကလဒန်စီမံကိန်းကိုချိန်ချောက်နေတယ်လို့လည်းဆိုပါရယ်။ကလဒန်ဘက်ဆောင်တည်ယူပို့ဆောင်ရေးစီမံကိန်းဟာရှင်းတော်အခြားဒေသစီအိန္ဒိယနိုင်ငံရဲ့ထွက်ပေါက်ပြေလှုပ်ဆောင်နေတဲ့စီမံကိန်းဖြစ်ပါတယ်။ဒါကြောင့် AA တို့ဒီလိုနည်းပညာတွေအသုံးပြုတိုက်ခိုက်ဖို့လုပ်နေတဲ့ကိစ္စကိုအိန္ဒိယထောက်လိုင်းရေးတပ်ဖွဲ့ကအလေးနဲ့ထားစုံစမ်းခဲ့တာဖြစ်တယ်လို့ဖော်ပြထားပါရယ်။မြန်မာအစိုးရစစ်တပ်ကလည်းဒီမြေမြုပ်ပိုင်းမြေမြုပ်မိုင်းအနေရကိုဟန်တာနိုင်မှုအတွက်အစ်စ်နှစ်စစ်မြင့်ဤပညာတွေနဲ့လှုပ်ဆောင်နေကြောင်းအိန္ဒိယနိုင်ငံဇီးသတင်းဌာနကိုကိုကပေါ်ပြထားပါတယ်။အိန္ဒိယစစ်တပ်အနေနဲ့ပြီးခဲ့တဲ့ February လနောက်ပိုင်းကစပြီးအိန္ဒိယမြန်မာနယ်စပ်တစ်လျှောက်ကသဘုံစခန်းပေါင်း12ခုလောက်ကိုထိုးစစ်ဆင်ဖျက်ဆီးခဲ့ပြီးဖြစ်ပေမဲ့ကလတန်စီမံကိန်းပေါ်ထိန်းချုပ်မှုတွေကတော့ဆက်ရှိနေဆဲဖြစ်တယ်လို့ဆိုပါတယ်။ AA တပ်ဖွဲ့ဝင်တွေဟာပလက်ဝါဒဒါတိဆောက်ရေးအတွက်တမနီတဒါပေါင်းတက်ဆောင်လာတဲ့တင်မော်ဒဇင်းကိုတိုက်ခိုက်ပြီးတမောသားတွေကိုပြန်ပေးဆွဲသွားခဲ့ပြီးမှနောက်ပိုင်းမှာပြန်လှုပ်ပေးခဲ့တယ်လို့လည်းရေးသားထားပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာကာလကြာရှည်အုပ်ချုပ်လာတဲ့အာနာရှင်ဆူဝတ်တို့အစိုးရပြုတ်ကျသွားခဲ့ပြီးတဲ့နောက်ဒီမိုကရေစီနိုင်ငံထူထောင်ခဲ့သူတမရဟောင်း BJ ဟာဘီဘီဟာဗုဒ္ဓဖူးနေကကွယ်လွန်သွားပြီလို့သူ့မိသားစုဝင်တွေနဲ့အစိုးရရရှိတွေကပြောပါတယ်နှလုံးရောဂါခံစားနေရတဲ့ဟာဘီဘီဟာဂျကာတာစစ်ဆေးရုံမှာကွယ်လွန်သွားတာပါဟာဗီဘီကွယ်လွန်ကြောင်းနိုင်ငံတော်ကိုအသိပေးတဲ့ရုပ်သံမိန့်ခွန်းမှာလက်ရှိသမ္မတဂျိုကိုဝီဒိုဒိုကဟာဗီဘီဟာကမ္ဘာအဆင့်မီသိပ္ပံပညာရှင်နိုင်ငံရေးသမားတစ်ယောက်ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့နည်းပညာဖခင်ကြီးလို့တင်စားခေါ်ဆိုခဲ့ပါတယ်။ဟာဗီဘီကို1936ဇွန်လမှာအင်ဒိုနီးရှားတောင်ပိုင်းဆူလဝါစီကမြို့ငယ်လေးတစ်ခုမှာမွေးဖွားတာပါ။သူကဂျာမနီနဲ့နိုင်သလန်နိုင်ငံတွေမှာလေးချောင်းနဲ့အာကာသဆိုင်အင်ဂျင်နီယာဘာသာရပ်ကိုစီပူပြီး1982တွင်အတွင်းမှာအင်ဒိုနီးရှားကိုပြန်လာခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကိုဆက်မှုနိုင်ငံဖြစ်ထူထောင်ရမှာအကူအညီပေးဖို့ဆူဝါတိုးကသူ့ကိုပန်ချခဲ့တဲ့နောက်သူဟာနိုင်ငံပိုင်လေးချောင်း ကုမ္ပဏီအကြီးအကဲဖြစ်တာဝန်ယူခဲ့တယ်လို့နောက်ပိုင်းမှာသူတေသနာနဲ့ဤပညာဝန်ကြီးဖြစ်တဲ့အနှစ်20တာဝန်ထမ်းဆောင်ခဲ့ပါတယ်။နှစ်ပေါင်း30ကြာအုပ်ချုပ်ခဲ့တဲ့ဆူအာတိုလူထုအောင်ကြမှုကြောင့်နှုတ်ထွက်သွားခဲ့ရပြီးနှစ်လကြာ1998ခုနှစ်မှာအဲ့ဒီချိန်ကဒုသမရဖြစ်တာဝန်ထမ်းဆောင်နေတဲ့ဟာဗီဘီဟာအင်ဒိုနီးရှားနိုင်ငံရဲ့တတိယမြောက်သမရဖြစ်တဲ့ဂျန်သစ္စာကျင်းဆိုခဲ့ပါတယ်။သူဟာကမ္ဘာမွတ်စလင်ဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားကိုဒီမိုကရေစီနိုင်ငံဖြစ်လာအောင်လုပ်ခဲ့တယ်လို့ဆယ်စုနှစ်ပေါင်းများစွာအဂတိလိုက်စားမှုတွေနဲ့စီးပွားရေးကတ်ဆိုင်နေတဲ့အချိန်မှာစီးပွားရေးတည်ငြိမ်အောင်လှုပ်ဆောင်ပေးခဲ့သူလည်းဖြစ်ပါတယ်။1999မှာအင်ဒိုနီးရှားလက်အောက်ခံအရှေ့တီမောနိုင်ငံလွတ်လပ်ရေးလိုချင်တဲ့ဆန္ဒရှိမရှိလူထုဆန္ဒခံယူပွဲကျင်းပပေးမယ်လို့သူကကြေညာလိုက်ပြီးနောက်တစ်နှစ်မှာပဲကျင်းပပေးတဲ့ဆန္ဒခံယူပွဲကနေသူတို့ရဲ့ဆန္ဒအတိုင်းအရှေ့တီမောကိုလွတ်လပ်ရေးပေးခဲ့တာပါ။18လအကြာကျောင်းသမရတာဝန်ထမ်းဆောင်ခဲ့ပြီးသူဟာ1999မှာကျင်းပတဲ့သမရရွေးကောက်ပွဲမှာဝင်မပြိုင်တော့တဲ့အတွက်အဗ်ဒူရာမန်ဝါဟစ်ကသမရဖြစ်လာတာပါသူကွယ်လွန်ချိန်မှာသား2ယောက်ကျန်ရခဲ့ပါတယ
်နေစက်ကြော်လာပြင်ပကဂျူတလုံးရဲ့လေတုတဲမှာရေရှိနေတာကိုပထမဆုံးချိန်ရှာဖွေတွေ့ရှိခဲ့ပြီးဖြစ်တယ်လို့ဗြိတိသျှသိပ္ပံပညာရှင်တွေကဗုဒ္ဓဦးနဲ့ကထုတ်ပေါ်ပြောကြားခဲ့ပါတယ်ကဘာကနေအလင်းနှစ်130အကွာဝေးမှာရှိပြီးတက်ရှိတွေနေနိုင်တဲ့အပူချိန်ရှိတဲ့ဂျူတလုံးမှာရင်ငွေရိတ်တွေရှိနေတာကိုရှာဖွေတွေ့ရှိတာဖြစ်တယ်လို့ University College London ကသုတေသနပညာရှင်တွေကပြောခဲ့တာပါအခုချိန်ကြီးတော့နေဆက်ကြော်ရာရဲ့ပြင်ပမှာဂျူပေါင်း4000ကျော်ကိုရှာဖွေတွေ့ရှိထားပြီးဖြစ်ပေမဲ့ဒီဂျူမာသာတက်ရှိတွေအတွက်လိုအပ်တဲ့ရေအပူချိန်နဲ့မာကျောတဲ့ကြောက်သားမြင့်နေပြန်ရှိတာကိုလည်းအဲ့ဒီသိပ္ပံပညာရှင်တွေကပြောပါတယ်ကဘာကြီးချက်စာဂျီဘီတိတ်သေးစာရှစ်စာပို့တဲ့အဲ့ဒီဂျိုပေါ်မှာစီးစင်းနေတဲ့ရေရှိမရှိကိုတော့မသိရသေးပါဘူး။ဒါပေမဲ့ Super Art လို့ခေါ်ဆိုတဲ့ဂျိုအတန်းစားထဲမှာပါဝင်တဲ့အဲ့ဒီဂျိုနဲ့အဲ့ဒီဂျိုတည်ရှိနေတဲ့နေမင်းကြီးတို့အကြွားဝေးဟာတက်ရှိတွေရှင်တန်ရက်တည်နိုင်တဲ့အကွာဝေးလို့ဆိုပါရယ်။ K280B လို့နာမည်ပေးထားတဲ့အဲ့ဒီဂျိုကို American အမျိုးသားလေကြောင်းနဲ့အာဂတအုပ်ချုပ်ရေးအဖွဲ့က2015ခုနှစ်မှာရှာဖွေတွေ့ရှိခဲ့တာဖြစ်ပါရယ်ခင်ဗျာ။ Direct from Washington
ကြတာဝင်းနေမနေ့ကင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေမှာတော့ကုလသမဂ္ဂဌာနချုပ်ရှီယာဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီဘက်ကအကြောင်းတွေကိုအရင်ဆုံးပြောပြပေးသွားမှာပါ။စက်တင်ဘာလ9ရက်ကနေ29ရက်ထိကျင်းပနေတဲ့ဂျနီဗာလူခွင့်ရေးကောင်စီညီလာခံမှာကိုယ်စားလှယ်တချို့ကမြန်မာနိုင်ငံမှာဘာသာရေးကိုအခြေခံတဲ့ချိုးဖောက်မှုအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ပြောဆိုချက်ကိုမြန်မာကိုယ်စားလှယ်အဖွဲ့ဝင်တဦးကတုံ့ပြန်ပယ်ချသွားပါတယ်။ဒါဟာအခြေမြင့်မရှိတဲ့ဆွဆွဲချက်တွေသာဖြစ်တယ်လို့အခုလိုပြောကြလိုက်တာပါ
။ Myanmar rejects all groundless allegations including human rights violations based on religion and belief. The issue in Rakhine State was wrongly portrayed by some as religious discrimination to capture the world's attention. It is not based on
ဘာသာရေးကြီးမှုကိုအခြေခံပြီးချိုးဖောက်တဲ့ကိစ္စရဲ့အပါအဝင်လူခွင့်ရေးချိုးဖောက်မှုဆိုတဲ့အခြေမြင့်မရှိဆွဆွဲချက်တွေအလုံးကိုမြန်မာကိုယ်စားလှယ်အဖွဲ့ကပယ်ချပါတယ်။ရခိုင်ပြည်နယ်ကပြဿနာတွေကိုဘာသာရေးခွဲခြားမှုဖြစ်လေဟန်လွဲမားစွာပုံဖော်ပြီးတော့ကမ္ဘာအာရုံစိုက်မှုရရှိအောင်ကြိုးပမ်းနေကြတာဖြစ်ပါတယ်။ဒါဟာဘာသာရေးအပေါ်အခြေခံတဲ့ပြဿနာမဟုတ်ပါဘူး။မြန်မာနိုင်ငံဟာဘာသာပေါင်းစုံလူမျိုးပေါင်းစုံနေထိုင်တဲ့နိုင်ငံဖြစ်ပါတယ်။ဗုဒ္ဓဘာသာဘုန်းကြီးကျောင်းတွေ၊ဟိန္ဒူဘုရားကျောင်းတွေ၊ခရစ်ယာန်ဘုရားကျောင်းတွေ၊မွတ်စလင်ပလီတွေမျိုးလေနေရာတွေမှာဘေးကျင်းရှင်တည်ရှိနေပြီးတော့ယဉ်ကျေးမှုအခမ်းအနားတွေလည်းလူတိုင်းပါဝင်နေကြပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ယဉ်ကျေးမှုထိန်းသိမ်းခွင့်တို့ကိုဖွဲ့စည်းပုံဥပဒေမှာအာမခံထားပါတယ်။ဗုဒ္ဓဘာသာဟာလူများစုကိုးကွယ်တဲ့ဘာသာတရားဖြစ်ပေမဲ့လည်းနိုင်ငံတော်ဘာသာတို့သတ်မှတ်ထားခြင်းမရှိပါဘူး။ခရစ်ယာန်အစ္စလာမ်ဟိန္ဒူနဲ့နတ်ကိုးကွယ်မှုတွေကိုပါအတိအမှတ်ပြုထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဆိုးရွားတဲ့ရာဇဝတ်မှုလို့ဆွဆွဲထားတာကိုအပြင်းထန်ကန့်ကွက်လိုပါတယ်။အဲ့ဒီဆွဆွဲချက်ဟာအာဆာအကြမ်းဖက်သမားတွေရဲ့ဆိုးရွားတဲ့ရာဇဝတ်မှုတွေအပြစ်မဲ့သူတွေသူတို့နေအိမ်ကနေထွက်ခွာသွားဖို့ချင်းချောက်နေမှုတွေနဲ့ပတ်သက်ပြီးတော့လစ်လျူရှုထားပါတယ်။ဒီလိုချင်းချောက်မှုတွေဟာနေရဲစွန့်ခွာရတဲ့အဓိကအကြောင်းရင်းတွေပါ။
ဒါအပြင်မြန်မာနိုင်ငံဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုအစင့်မြင့်ကိုယ်စားလှယ်ဖွဲ့တွေဆေးလွတ်ပြီးသူတို့ကိုပြန်လည်လက်ခံဖို့သဘောတူညီမှုတွေကိုလည်းပြုလုပ်ခဲ့ပါတယ်။ဒါပေမဲ့သူတို့ပြန်မသွားရအောင်စခန်းတွေမှာ NGO တချို့ရဲ့လှုပ်ရှားမှုတွေအာဆာတွေရဲ့လှုပ်ရှားမှုတွေရှိနေပါတယ်။ဒါကြောင့်သူတို့တွေပြန်လာရအောင်အခြေအနေတွေကိုဖန်တီးပေးဖို့လိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလိုအပ်တာတွေကိုကူညီဆောင်ရွက်ပေးဖို့တိုက်တွန်းသွားတယ်ဆိုတဲ့အကြောင်းကိုလည်းမြန်မာကိုယ်စားလှယ်ကဆက်လက်ပြောကြားသွားခဲ့ပါတယ်ရှင်။ဒီသတင်းနဲ့တစ်ဆက်တည်းပြောရမယ်ဆိုရင်တော့ဗုဒ္ဓဦးနေမှာဒီ
ဂျနီဗာမြို့ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီအစည်းအဝေးမှာဟောင်ကောင်အမျိုးသမီးအဖွဲ့ချုပ်ကိုယ်စားလှယ်စီးပွားရေးလုပ်ငန်းရှင်ပန်စီဟိုမိန်ကွန်းပြောခဲ့ရမှာဟောင်ကောင်ကစန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ထည့်သွင်းပြောကြားသွားပါတယ်။သူ့ရဲ့ပြောကြားချက်ဟာအစည်းအဝေးတက်ရောက်နေတဲ့တခြားနိုင်ငံတွေကတန်တမန်တွေရဲ့ထောက်ခံမှုကိုရရှိခဲ့ပါတယ်။ဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကလည်းဟောင်ကောင်ရေးဟာပြည်တွင်းရေးဖြစ်တယ်လို့ပြောခဲ့တယ်လို့ရုရှားအမြဲတမ်းကိုယ်စားလှယ်ကလည်းစန္ဒပြပွဲတွေကိုအကြမ်းမဖက်ဖဲဥပဒေပေါင်းအတွင်းကနေပြီးတော့လှုပ်ဆောင်ဖို့လိုတဲ့အကြောင်းပြောသွားပါတယ်။အပြည့်အစုံကိုကိုရဲမင်းထွန်းကဆက်ပြီးတော့ပြောပြပါမယ်ရှင်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစက်တင်ဘာလ9ရက်ကနေ18ရက်ထိကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့52ကြိမ်မြောက်အစည်းအဝေးကိုတက်ရောက်နေတဲ့ဟောင်ကောင်မျိုးသမီးအဖွဲ့ချုပ်ဥက္ကဋ္ဌပန်စီဟိုကဟောင်ကောင်ကစန္ဒပြသူတွေရဲ့အကြမ်းဖက်လုပ်ရက်တွေကိုပြစ်တင်ရှုတ်ချခဲ့ပြီးစန္ဒပြပွဲတွေကြောင်းဟောင်ကောင်ရဲ့စီးပွားရေးထိခိုက်နေတာတွေအကြောင်းပြောကြားခဲ့ပါတယ
်။ So I believe there are manyissues that Hong Kong people are going to have to now start to review
အခုကျမတို့ဟောင်ကောင်ပြည်သူတွေအနေနဲ့ကိစ္စအတော်များများကိုပြန်လည်သုံးသပ်ဖို့လိုနေပါပြီလွတ်လပ်ခွင့်ကိုဘယ်လိုအတိတ်ပဲဖွင့်ကြမလဲလွတ်လပ်ခွင့်ဟာဖိနှိပ်ခံရတယ်လို့ခံစားရတဲ့လူတွေအတွက်တသက်ပဲလားဒီနေ့ကျမကဖိနှိပ်ခံနေရတယ်လို့ခံစားရတယ်ကျမတို့အခုအကြောက်တရားအောက်မှာနေနေရတယ်ကျမကတာမန်ပြည်သူတယောက်ပါကျမစီးပွားရေးလုပ်တယ်လူမှုအကျိုးဆောင်ရွက်တယ်ဟောင်ကောင်အတွက်အများကြီးထောက်ကူပေးခဲ့ပါတယ်။ဒါပေမဲ့ကျမတို့အခုပုံမှန်လုပ်နေကြအလုပ်တွေမလုပ်နိုင်တော့ပါဘူး
။ထေရှားတဲ့စီးပွားရေးလုပ်ငန်းရှင်ပန်စီဟိုဟာမကာအိုကလောင်စာယုံတွေကိုပိုင်ဆိုင်သူစတန်လီဟိုရဲ့သမီးဖြစ်ပြီးဖခင်ပိုင်နဲ့ရှောင်းတက်ဟိုဒင်းစ်ဥပိုင်ကုမ္ပဏီကိုဆက်ခံခဲ့ရမှာအခုခါအိမ်ချမ်းမြေလုပ်ငန်းနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုပိုင်ဆိုင်ပါတယ်။စန္ဒပြပွဲတွေကြောင်းစီးပွားရေးလုပ်ငန်းတွေရပ်ဆိုင်နေရတာကိုလည်းသူကအခုလိုပြောပါတယ
်။ In Mongkok,one particular shopping center itself alone has 100 small shops closed down.
Mongkok data ga zeiwei center ma sai ni pai ya de. Aei lo zeiwei center ri tkhu bi tkhu pai la ya bi. Hotel ri ma tae khu de uyi le 20 ya gain nong ja sin ga ba de.
Pansy ho mai kon pyo bi a si we na chain ma Geneva myu kula thamaka san ya myama a mya dan kon sa le u jaw mo thon ga tadin nau twi go Hong Kong yi ha pi twin yi phit de lo pyo ba de.
We should respect the freedom of expression. At the same time, we should condemn the any violent acts in Hong Kong. So that is why.
လောလောဆွာပြောဆိုခွင့်ကိုကျွန်တော်တို့လေးစားရမှာဖြစ်တယ်လို့တစ်ချိန်တည်းမှာပဲဟောင်ကောင်ကဘယ်အကြမ်းဖက်မှုကိုမဆိုပြစ်တင်ရှုတ်ချရပါမယ်။ဒါကြောင့်ကျွန်တော်ကဟောင်ကောင်ရေးကိုပြည်တွင်းရေးလို့မြင်ပါတယ်။မိသားစုအရေးပြဿနာလို့မြင်ပါတယ်။
ရရှားနိုင်ငံအမြဲတမ်းကိုယ်စားလှယ်ဂတ်တီလော့ဖ်ကနဒီကလည်းလွတ်လပ်စွာပြောဆိုခွင့်အခွင့်အရေးကိုနားလည်အတိအမှတ်ပြုကြောင်းဒါပေမဲ့အကြမ်းဖက်မှုမပါဘဲတရားဥပဒေပေါင်တွေကဆောင်ရွက်တင်ပြီးလူ့အခွင့်အရေးတရားဥပဒေစိုးမိုးရေးနဲ့တိုင်းပြည်တွင်းကပြည်တွင်းဥပဒေတွေကိုရိုသေလေးစားဖို့လိုကြောင်းပြောပါရစေ။သုံးလတာကြာမြင့်လာပြီဖြစ်တဲ့ဟောင်ကောင်ကစန္ဒပြမှုတွေအပေါ်ဝေဖန်မှုတွေအမျိုးမျိုးထွက်ပေါ်နေတာပါ။ဗိုလ်တော်ဦးနဲ့မှာပဲဂျာမနီဝန်ကြီးချုပ်အန်ဂယ်လာမာကယ်ကဂျမန်ပါလီမန်မှာမိန့်ခွန်းပြောကြားရာမှာဟောင်ကောင်လူ့အခွင့်အရေးတရုတ်နိုင်ငံကလေးစားဖို့လိုကြောင်းတိုက်တွန်းခဲ့ပါတယ
် Und Deutschland tut gut daran mit China in allen Bereichen Kontakte zu pflegen
ဂျမန်နိုင်ငံနဲ့တရုတ်နိုင်ငံနဲ့ကဏ္ဍပေါင်းစုံမှာဆက်ဆံရေးလောက်တာလှုပ်တဲ့အရာပါစီးပွားရေးတွေမကပဲတရားဥပဒေစိုးမိုးရေးနဲ့လူ့အခွင့်အရေးတို့လိုနေရာတွေမှာလည်းနှစ်ဖက်ဆွေးနွေးပွဲတွေရှိရပါမယ်ကျမတရုတ်နိုင်ငံကိုရောက်တုန်းကလူခွင့်ရင်ဟာကျမတို့အတွက်မရှိမဖြစ်လို့ပြောခဲ့ပါတယ်။ဒါဟာအရေးကိစ္စအားလုံးအတွက်အကျုံးဝင်ပါတယ်။ဟောင်ကောင်ကအချိန်နဲ့လည်းအကျုံးဝင်ပါတယ်
။ဟောင်ကောင်အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်တဲ့စာရင်းတွေအရ2019ခုနှစ်ပထမနှစ်ဝက်ဟောင်ကောင်ရဲ့စီးပွားရေးဟာ2009ခုနှစ်နောက်ပိုင်းအဆိုးဆုံးပါ။အလွားပေါင်းစုံကဟောင်ကောင်လူထုကတော့အခုလိုဟောင်ကောင်မှာဗျမ်းမတာဖြစ်နေတာတွေရပ်ဆိုင်းသွားဖို့နှစ်ဖက်စလုံးကစ조사ကြတာကိုမြင်ကျင်ကြသလိုအချင်းချင်းညီညီညွတ်ညွတ်နဲ့တစိတ်တဝါနဲ့ရှိကြပြီးစီးပွားရေးနဲ့စာဝတ်နေရေးတိုးတက်အောင်အတူလက်တွဲလှုပ်ဆောင်သွားကြဖို့ကိုလည်းဖော်ထုတ်ပြောဆိုနေကြကြောင်းပါခင်ဗျာ
ကိုရဲမင်းထွန်းပြောပြသွားတာပါရှင်ဒီတခါတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေဘက်ကအင်တာနက်သုံးစွဲမှုဖြတ်တောက်ခံရတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွေမှာ 3G နဲ့ 4G အင်တာနက်လိုင်းအသုံးပြုမှုကိုအာဏာပိုင်တွေကရဲ့အကန့်အသတ်မရှိဖြတ်တောက်လိုက်တဲ့အတွက် ရေကြီးမြေပြိုမှုကြောင့်ပိတ်မိနေတဲ့ဒုက္ခသည်တွေအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ဆက်သွယ်ရေးအခက်အခဲတွေဖြစ်နေတယ်လို့ရိုဟင်ဂျာဒုက္ခသည်တဦးက VOA ကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကဘာကြောင့်အင်တာနက်လိုင်းဖြတ်တောက်ခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့ဒုက္ခသည်စခန်းတွေမှာမူရစ်ဆေးဝါးမှောင်ခိုသူတွေနဲ့လူစုကိုင်းတွေကိုနှိမ်နွှင်းဖို့အတွက်ဖြစ်နိုင်တယ်လို့ယူဆနေကြပါတယ်။မတ်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြပေးမှာပါရှင်
။မြန်မာနဲ့နယ်စပ်ချင်းကပ်နေတဲ့ဘင်္ဂလားဒေ့ရှ်ကတက်နော့ဖ်နဲ့ဦးချာမာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာ 3G နဲ့ 4G အင်တာနက်လိုင်းတွေကိုစက်တင်ဘာလ9ရက်နေ့ကစပြီးဖြတ်တောက်ခံရကြောင်းကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်နေတဲ့ဦးမောင်မောင်က VOE ကိုပြောပါတယ်
။ဒီစက်တင်ဘာလ9ရက်နေ့ကစပြီးတော့ကျွန်တော်တို့က 4G တွေ 3G တွေတော့ဖိတ်ကြပါရယ်။အခုအင်တာနက်တွေပါတယ်လုံးဝဖွင့်လို့မရဘူး။ Voice call တော့ကျွန်တော်လုံးလုံးမရဘူး။တက္ကသိုလ်ကျရင် Voice call ရတယ်တက္ကသိုလ်ကျရင်မရဘူး။
အဲ့တော့အင်တာနက်တွေအဲ့လိုဖြတ်လိုက်တော့ဘလို့အခက်အခဲတွေဖြစ်နေလဲရှင
်ဟုတ်ကဲ့ပါအခုကကင်းမျိုးတွေကျွန်တော်တို့မှာလောလောဆယ်ရေဖို့ကြိုင်းကျွန်တော်တို့ကျမရေသာဝန်ရကကကျွန်တော်တို့သာဝန်ရီပါရီကိုကျွန်တော်တို့အတိပိမှုဆိုဒီမှာနေမရီပါရီရှိပြီကပါအဲ့ဒီကကျွန်တော်တို့လူနာရီပါရီဒီမှာချိကျွန်တော်တို့ MSF ဒိုမောကျွန်တော် IOM ဒိုမောကျွန်တော်ဒီကုန်းနဲ့ကျွန်တော်စတ်သွေးမှုတို့လော်ပြီးတော့သူတို့ကိုစေရုံရီပါရီပို့လို့ရတယ်အဲ့အဒီအစီအစဉ်ကကိုကျွန်တော်ပြောသွားတာပါအခုဒီမှာမိုးရွာနေတယ်ပဲအမေကျော်ကျော်ရှိပြီအခုဒီမှာမူးလေးများတယ်ဇေလေးများတယ်ဒီမှာမေပြူမျိုးတွေလေးရှိတယ်အဲ့ဒီမေပြူတွေမေပြူမျိုးတွေမှာကျွန်တော်အင်ဂျီယိုဝန်တန်းတွေကိုခိုင်ကဲစေတဲ့ကဲစေရတော့ကျွန်တော်အကူအညီလိုရင်အဲ့ဒီယူနီစီအာကိုကျွန်တော်အကြောင်းချလို့ရတယ်ဒီမှာအခုပူလာကျွန်တော်လို့လည်းမရဘူး
အဲ့တော့ဒီအင်တာနက်တွေဖြတ်ရတဲ့အကြောင်းရင်းကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကပြောပြလာရှင်ဘာကြောင့်ဖြတ်တာလဲရှင
်ကျွန်တော်ဒုက္ခစီကိုပထမပြောတာအတိုင်းပါပဲသူတို့ဟိုကုမ္ပဏီကိုသူကခင်တမှုလို့ရတဲ့ကုမ္ပဏီကိုတပေးတယ်မှာသူတို့အင်တာနက်ဟိုစင်ကာရီဘာရီဖြတ်ပြီးတော့သူကခင်ကနေရမယ်လို့ပြောတယ်အဲ့ဒါကြောင့်မကျွန်တော်လုတ်လိုက်တယ်လို့ကျွန်တော်မိရတယ်အတိတ်ကဒီမှာမွေးစွာမုံကူကြတဲ့သူတွေရှိတယ်ဒီမှာလုံစုကိုင်းနေပါတယ်ရှိတယ်အဲ့ဒါကြောင့်သူတို့လုံချေတွေကိုချမ်းချပြီးတော့ကျွန်တော်ဖြတ်လိုက်တယ်လို့ကျွန်တော်ယူဆပါတယ
်တောက်လျှောက်ဖြတ်သွားမှလားသူတို့ဟိုရက်အကန့်အသတ်ရှိမလားရှင
်ရက်အကန့်အသတ်မရှိပါဘူးသူတို့တောက်လျှောက်ဖြတ်သွားတာဟိုဖြတ်ထားလိုက်တာပါ
mobile internet line တွေဖြတ်တောက်လိုက်တဲ့အတွက်ဒုက္ခသည်တွေအနေနဲ့တည်င်းအချက်လက်တွေမသိရတော့ဘူးလို့လည်းဦးမောင်မောင်ကပြောပါတယ
်ကျွန်တော်တို့တင်းဒီပါတယ်လုံးဝမရဘူးကျွန်တော်တို့ဟော BOE လဲ BOE live ကိုကျွန်တော်တို့နေတဲ့နေ့စဉ်ကျွန်တော်တို့ရှင်းနေရတာချင်းမကျွန်တော်တို့ good BOE ကိုလာနားတော်လို့မရဘူးတခြားတန်းကြီးကိုလာနားတော်လို့မရဘူ
း Bangladesh mobile ဆက်သွယ်ရေးလုပ်ငန်းဆောင်ရွက်သူများအသင်းအထွေထွေအတူရေးမှု Farhat ကထုတ်ပြန်တဲ့ကြေညာချက်မှာတော့ Technof နဲ့ဦးချာကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတုံးနေတဲ့ 3G 4G နဲ့ LED အင်တာနက်လိုင်းတွေပိတ်ပစ်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကဖုန်းကုမ္ပဏီတွေကိုညွှန်ကြားချက်ထုတ်ခဲ့တယ်လို့ဖော်ပြထားပါတယ် 2G အဆင့်အင်တာနက်ဝန်ဆောင်မှုကိုတော့ဆက်ပြီးခွင့်ပြုထားပေမဲ့ဒါဟာဖုန်းခေါ်ဆိုမှုနဲ့ message တွေပို့တာလောက်ပဲရနိုင်တယ်လို့ဆိုပါတယ်လုံခြုံရေးအခြေအနေကြောင့် mobile phone အသုံးပြုတာတွေကိုပိတ်ပစ်ဖို့တယ်လီဖုန်းကုမ္ပဏီတွေကိုပြီးခဲ့တဲ့စက်တင်ဘာလ3ရက်နေ့ကတည်းကဘင်္ဂလားဒေ့ရှ်ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားချက်ထုတ်ပြန်ထားတာပါဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒုက္ခသည်စခန်းတွေအတွင်းလုံခြုံရေးကိုထိန်းချုပ်ကင်တွယ်ဖို့ချင်းချင်းချင်းချင်းပြုလုပ်သင့်ပြီးအခုလိုမလိုအပ်ပဲအင်တာနက်တွေဖြတ်တောက်ပြီးဒုက္ခသည်စခန်းတွေကိုအထူးကြံအောင်လုပ်ချင်းအဖြစ်အခြေအနေတွေကိုပိုပြီးဆိုးရွားစေတယ်လို့လူခွင့်ရေးအဖွဲ့တွေကထောက်ပြခဲ့ကြပါတယ်။ဩဂုတ်လနောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကပူးပေါင်းဆောင်ရွက်မှုအစီအစဉ်စတင်ခဲ့ပေမယ့်အခုချိန်ထိဒုက္ခသည်တအူးတယောက်မှပြန်သွားတဲ့အခြေအနေမတွေ့ရတဲ့အပေါ်ဘင်္ဂလားဒေ့ရှ်အစိုးရကစိတ်မသက်မသာဖြစ်နေပုံရတယ်လို့လည်းဒေတာရင်းသတင်းမီဒီယာတွေကသုံးသပ်ကြပါတယ်။မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်အတွက်အသင့်ဖြစ်နေတယ်ဆိုပေမယ့်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကတော့အတိမတ်ပြုခြင်းမရှိပါဘူးရှင်။
တော်ရရှိများရှင်မကြသေးခင်တုန်းကမြန်မာနိုင်ငံကဘဏ်လုပ်ငန်းတွေမှာငွေကြေးပြဿနာတွေကြက်ခဲ့ပြီးတဲ့နောက်စိုးရိမ်မှုတွေထွက်ပေါ်ခဲ့တယ်လို့နောက်ဆက်တွဲအနေနဲ့ရွှေစင်းနဲ့ဒေါ်လာစီးမတိမငြိမ်အခြေအနေတွေလည်းကြုံခဲ့ရပါတယ်။တိုင်းပြည်ရဲ့စီးပွားရေးမှာပင်မအခြေခံတွေလို့ဆိုရမယ့်ဘဏ်လုပ်ငန်းနဲ့ငွေကြေးစည်းကွက်တွေမတိမငြိမ်ဖြစ်တဲ့အခါမြန်မာပြည်သူတွေကြားစိုးရိမ်ကြတာဟာလူရာထက်များပိုနေပါသလား။စိုးရိမ်သင့်စိုးရိမ်ထိုက်စရာအကြောင်းတွေရှိနေပါလား။စူရာတွေကို VOAS နေနေညတိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့စိုးရိမ်ပူပန်မှုတွေပဲဖြစ်ဖြစ်ကိုဖြစ်စေခြင်းတဲ့ဆန္ဒတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စတီလီးယားတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရရှင်။
နေထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါရဲ့ရှင်။လာမယ့်စနေညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းထဲမှာတော့ဆီးရီးယားနိုင်ငံဘက်ကိုအလှည့်ပေးมาပါရှင်။ IS တိုက်ခိုက်ရေးသမားတွေနဲ့ပတ်သက်ခဲ့ပြီးအခုခါမှာဆီးရီးယားနိုင်ငံအယ်ဟိုးစခန်းမှာစုပြုံထိန်းသိမ်းခြင်းခံနေရတဲ့ထောင်ပေါင်းများစွာသောကလေးတငယ်တွေနဲ့သူတို့ရဲ့မိခင်တွေကိုနိုင်ငံရင်းစီပြန်ခေါ်ကြဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂကထုတ်ပြန်လိုက်တဲ့ဆီးရီးယားရေးစုံစမ်းစစ်ဆေးမှုစီရင်ခန်းစာကိုဂျနီဗာကနေ VOA သတင်းတောက် Research Line ကပေးပို့ထားပါတယ်။ဦးကျော်စံသားကဆက်ပြီးတော့ပြောပြမှာပါရှင်
။အမျိုးသမီးတွေနဲ့အသက်12နှစ်အောက်ကလေးတငယ်9000နီးပါးတို့ဟာအယ်ဟိုးစခန်းမှာဆင်းရဲဒုက္ခမျိုးစုံနဲ့နေနေကြပါတယ်။IS ရဲ့အခိုင်အမာခြေကုပ်စခန်းဖြစ်တဲ့ဆီးရီးယားနိုင်ငံ DAL ဇော့စခန်းကိုအမေရိကန်ဥဆောင်ညွန်ပေါင်းတပ်ဖွဲ့တွေနဲ့ Guards တို့ဥဆောင်တဲ့ Syria Democratic တပ်ဖွဲ့ SDF တို့ကသိမ်းပိုက်ခဲ့ပြီးနောက် DL ဟော့စခန်းစီကိုသူတို့တွေထွက်ပြေးလာခဲ့ကြတာဖြစ်ပါတယ်။ထောင်နှင်းချီတဲ့အသက်ဆယ်နှစ်အောက်အရွယ်ကလေးငယ်တွေကိုတိုက်နိုင်ခိုက်နိုင်တဲ့အရွယ်တွေဖြစ်တယ်လို့သတ်မှတ်ပြီး SDF လို့ခေါ်တဲ့ Syria Democratic တပ်ဖွဲ့တွေကအဆက်အသွယ်ဖြတ်တောက်ထားပြီးထိန်းသိမ်းထားတယ်လို့အဖွဲ့ဝင်သုံးဦးပါဝင်တဲ့ကုလသမဂ္ဂစုံစမ်းရေးကော်မရှင်ကပြောပါတယ်။အဲစတိုက်ခိုက်ရေးသမားတွေလို့သံပြားရှိခံရသူလူကြီးတွေနဲ့အတူဒီကလေးတွေကိုလျှို့ဝှက်ထိန်းသိမ်းထားပြီးတဟာနှိမ်ပန်းနှိပ်စက်မှုနဲ့မတော်မတရားဆက်ဆံမှုတွေဖြစ်လာနိုင်တဲ့ကိစ္စပဲလို့ကုလသမဂ္ဂကော်မရှင်ရဲ့အကြီးအကဲဖြစ်သူပေါ်လိုပီနေရိုကအခုလိုရှင်းပြပါတယ
်။ We find very bizarre this limit of 12. 191 member states have ratified the Convention of the Rights of the Child and the Children from 12 to 18.
အသက်12နှစ်အရွယ်တွေကိုဒီလိုသတ်မှတ်ထားတာဟာမသင့်လျော်ပါဘူး။ကလေးသူငယ်အခွင့်အရေးဆိုင်ရာ Convention ကိုကမ္ဘာနိုင်ငံပေါင်း192နိုင်ငံကအတိအမှတ်ပြုထားတာပါ။အဲ့ဒီ Convention အရအသက်12နှစ်ကနေ18နှစ်အထိအရွယ်ကိုကလေးသူငယ်နဲ့အပြိုပေါက်လူပြိုပေါက်အရွယ်တွေလို့သတ်မှတ်ထားပါတယ်။ဒီစကားမှာသူတို့ကိုအကျန်းဖက်သမားတွေလို့သတ်မှတ်ထားတာတွေ့ရလို့ကျွန်တော်တို့ကော်မရှင်အနေနဲ့စိတ်ပြတ်မိပါတယ
် IS တွေကြွားရနေပတ်သက်ခဲ့တဲ့အမေတွေကိုပြန်လည်လက်ခံဖို့နိုင်ငံတွေကစိုးရိမ်နေကြပြီးဒီအမေတွေကမွေးဖွားပြီးဒီစကားထဲမှာကြီးပြင်းလာခဲ့ကြသူတွေနိုင်ငံမဲ့ဖြစ်စေခြင်းဟာနိုင်ငံတကာဥပဒေကိုချုပ်ပေါက်တာဖြစ်တယ်လို့လည်းကော်မရှင်ကဆိုပါတယ်ဒီကလေးတွေကိုပြန်မခေါ်ဘူးလက်မခံဘူးဆိုရင်လူဖွဲ့စည်းတစ်ခုလုံးအတွက်ပြင်းထန်တဲ့အကျိုးဆက်တွေဖြစ်လာနိုင်တဲ့အန္တရာယ်ရှိနေတယ်လို့ကော်မရှင်အဖွဲ့ဝင်တူဖြစ်သူဟန်နီမက်ဂလီက VOA ကိုရှင်းပြပါရစေ
At a time when we're saying we want to not just defeat armed terrorists but also deal with the root causes as to why people are radicalized to violence
ကျွန်တော်တို့ကအကြမ်းဖက်သမားတွေကိုအနိုင်တိုက်ရုံသာမကလူတွေအကြမ်းဖက်ဖို့အထိအစွန်းရောက်သွားစေတဲ့အခြေခံအကြောင်းရင်းကိုဖြစ်ရှင်းရမယ်လို့ပြောနေကြချိန်မှာလူအတိုင်းဝိုင်းပေါ်ခံပြင်းဒေါသထွက်မှုတွေနဲ့ကြီးပြင်းလာမဲ့နောက်မျိုးဆက်တွေကိုမဖန်တီးမိအောင်လဲစဉ်းစားရပါမယ်လိမ့်မယ
်အဲစတန်ပတ်သက်ခဲ့တဲ့လူတွေကိုအပြစ်ပေးရေးမူဝါဒတွေကိုဖယ်ရှားပြီးတော့သူတို့ဘဝကိုပြန်လဲထူထောင်ပေးဖို့ဦးစားပေးသင့်တယ်ဒီလူတွေဟာအခြေအနေချင်းမတူညီကြဘူးဒါကြောင့်သူတို့အားလုံးကိုတမျိုးရင်းသတ်မှတ်ပြီးတယောက်တည်းစီရင်သွင်းထားတာဟာတီမာရဲမှာရင်မှုတစ်ခုဖြစ်တယ်လို့လည်းအခါလီကဆိုပါတယ်။အကောင်းဆုံးဖြေရှင်းချက်ကတော့ဒီလူတွေကိုသူတို့နိုင်ငံရင်းကိုပြန်ပို့လိုက်ပြီးအဲဒီကပဲဆက်လက်ကင်တွယ်သွားဖို့ဖြစ်တယ်။အနောက်တိုင်းနိုင်ငံတွေမှာဒီလိုပြဿနာမျိုးတွေကိုကင်တွယ်နိုင်တဲ့တရားဥပဒေစနစ်ရှိတယ်လို့လည်းသူကပြောကြားသွားပါတယ်ခင်ဗျာ
။ဦးကျော်စံသားပြောပြသွားတာပါရှင်။ကျမတို့ VOA ကဝီမွေးကနေပြီးတော့ဝေဖန်ကြံပြုလို့ရဲတည်တချင်းတောင်းယူလို့ရဲဆိုရင်ကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VO American တန်ကကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းစီစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောင်းထုတ်ချက် American Indian တို့အင်္ဂလိပ်သင်ခန်းစာဥကျော်စံသားရဲ့မြမအရေးဆွေးနွေးခန်းမှာနားဆင်ကြရမှာကတော့
ကျွန်တော်ဒီမှာတော့ဝဲရသွားပြီဆိုလို့ရှိရင်မိမိရခဲ့တဲ့ဘွဲနဲ့ဆယ်ရောညီတဲ့အသေးခေါ်ပြီးတော့တိတ်မရှိတာတွေ့ရတယ်ဥပမာဆိုတော့အထူးကြီးနဲ့အောင်နဲ့ကလေးတယောက်ကြီးဒီကမှာတိုင်းသက်ပြည်နဲ့ဘယ်လိုရှိရလဲမေးကြည့်ရင်ရရမရှိမှန်း
မြန်မာပညာရေးစနစ်ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ရန်ကုန်နဲ့ဩစတြေးလျတက္ကသိုလ်တွေမှာတာဝန်ထမ်းဆောင်ခဲ့တဲ့ယူပဗေဒပညာရှင်ဒေါက်တာတင်ဝင်းနဲ့ဆွေးနွေးထားတာကိုနားဆင်ကြရမှာဖြစ်ပြီးနောက်ပိုင်းမှာသူယုံကြည်ရအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရင်းနေကြတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဖော်မပြက်မက်ဤတန်စင်နဲ့တူကောက်နှုတ်စူးစီးတင်ပြပေးထားပါတယ်။နားဆင်ကြရအောင်ပါရှင်။ဆောင်ပါရှင် Nick Spinwall ကမြန်မာနဲ့တရုတ်နယ်စပ်ကကုန်သွယ်ရေးနဲ့အော့ချစရာတွေဆိုတဲ့ခေါင်းစဉ်နဲ့ဆောင်ပါတစ်ပုဒ်ဖတ်ရပါတယ်။မနေ့တိုင်းမှာမြန်မာတိုင်းရင်းစေးတွေ secret ဘူးတွေနဲ့ခေါင်းရွက်ပြတ်ထူဈေးတွေဟာယူနန်ပြည်နယ်ဘက်ကအိတ်ငှိုက်နေတဲ့နယ်ခြားဆောင်ရဲတွေကိုအလစ်ချောင်းပြီးခြံစည်းအိုးပေါက်တွေကနေတိုးခွေနယ်စပ်ဖြတ်ဝင်ကြတယ်လို့အစချီထားပါတယ်။ခြံစည်းအိုးကိုကျော်လိုက်တာနဲ့ကြောက်စိမ့်ဈေးမျိုးဖြစ်နေတဲ့ရွှေလီမျိုးတွေကိုရောက်တော့တာပါပဲတဲ့။ရွှေလီဟာလိန်ကုန်ကူးမှုမူရစ်ဆေးနဲ့လောင်းကစားတွေနဲ့ကြော်ကြပါတယ်။ KTV နဲ့အနှိတ်ခမ်းတွေအပြင်တရားမဝင်ကျွန်းသစ်တွေနဲ့လူကုန်ကူးတာတွေပါပေါ်များလှပြီးလက်ရှိကုမင်းနဲ့ရွှေလီကိုဖောက်နေတဲ့တရုတ်ရဲ့မြန်နှုံးမြင့်ရထားလမ်းစီမံကိန်းဟာမန္တလေးအထိတိုးချဲ့သွားဖို့ဒီကတဆင့်တရုတ်ကကြောထောက်နောက်ခံပြုထားတဲ့ကြောက်ဖြူစီးပွားရေးစုံအထိရည်ရွယ်ထားတာဖြစ်ပါတယ်။ယူနန်ပြည်နယ်ဟာကချင်နဲ့ရှမ်းပြည်နယ်တွေအတွင်းကစစ်ပွဲတွေကြောင့်ထွက်ပြေးကြတဲ့ဒုက္ခသည်တွေအတွက်နှစ်ရှည်လများခိုလုံရာဖြစ်နေပြီးရွှေလီမြို့ထဲမှာဆိုရင်လည်းအခုရိုဟင်ဂျာတွေကိုတိတိသာသာတွေ့မြင်လာနေရပါတယ်။အခုနဇက်မြို့ရွှေလီမှာရိုဟင်ဂျာဥယျာဉ်3000ကနေ2000အထိရှိနေပြီးကြောက်စိမ့်ဈေးကွက်ဟာသူတို့အတွက်ပိုးပြီးကောင်းတဲ့ဘဝကိုရဖို့ထွက်ပေါက်ဖြစ်နေပါတယ်တဲ့။ရွှေလီမြို့မှာ10နှစ်ကြာရောက်ရှိနေတဲ့ရိုဟင်ဂျာမောင်လှဆိုင်ကတရုတ်လူမျိုးတွေကိုကြိုက်ပေမဲ့တရုတ်အစိုးရကတော့သူမကြိုက်ဘူးလို့ဆိုပါတယ်။ NGO အဖွဲ့တစ်ခုဖြစ်တဲ့ Fortified Rights အဖွဲ့ရဲ့လူအခွင့်အရေးအထူးကြွမ်းကျင်သူဂျွန်ဂျင်းလီကတော့ရိုဟင်ဂျာတွေဟာသူတို့အတွက်တရုတ်အစိုးရကတာဝန်ယူမှုရှိတယ်သူတို့ဘက်ကရပ်တည်ပေးတယ်လို့ယုံကြည်ကြကြောင်းပြောပါတယ်။တရုတ်အစိုးရကမြန်မာအစိုးရကိုဖိအားပေးချောင်းပိတ်မဲ့အစားမြန်မာနိုင်ငံကိုမပြန်လိုကြတဲ့ရိုဟင်ဂျာတွေကိုနေရပ်ပြန်မဲ့ဆိုရင်အမေရိကန်ဒေါ်လာ6000ပေးမဲ့ဆိုပြီးကန့်လန့်ခဲ့တာကြောင့်ဂျင်းလီကအခုလိုပြောခဲ့တာပါ။ကြောက်စိမ့်အယောင်ဆိုင်ပန်းရှင်မောင်လှစိန်နဲ့သူတပည့်ရိုဟင်ဂျာတယောက်ဟာတရုတ်ပြည်ထဲမှာအာမခံချက်မရှိဘဲနေနေရတာကိုစိတ်မလုံခြုံကြောင်းပြောပါတယ်။ကုမင်းမန်စီမြို့ရေစီကိုသွားခြင်းပေမဲ့ဘာအထောက်ထားမှမရှိလို့မသွားရကြောင်းသူတို့ကပြောတာပါ။သူဟာ WeChat ကတဆင့်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိနေတဲ့ဆွေမျိုးမိတ်ဆွေတွေစီကိုရောရခိုင်ပြည်နယ်ထဲမှာရှိနေတဲ့မိဘနဲ့မွေးချင်းတွေကိုရောလှမ်းပြီးတော့ထောက်ပံ့ပေးနေရတဲ့အကြောင်းလည်းပြောပါတယ်။ New Delhi အခြေစိုက်သုတေသနဖောင်ဒေးရှင်းတခုက K Hyung ကမြန်မာပြည်ကငင်းချမ်းရေးလုပ်ငန်းစဉ်တွေဟာတိတ်ပြီးတိုးတက်မှုမရှိလာကြောင်းနဲ့ဒါကလည်းတရုတ်ပြည်ရဲ့ပိုးလမ်းမအစီအစဉ်ကိုနှောက်ယှက်ဖျက်ဆီးရမကြနေကြောင်းဒါကြောင့်မြန်မာအစိုးရတပ်နဲ့ကချင်နဲ့ရှမ်းလက်နက်ကိုင်အဖွဲ့တွေကြားကတိုက်ပွဲတွေနဲ့ပတ်သက်လို့တရုတ်ကပူပင်ကြောက်ကြမှုမရှိဘူးလို့ပြောတဲ့အကြောင်းရေးသားထားတာကို subchina.com မှာဖတ်ရှုနိုင်ပါတယ်။
လောသမားတွေကိုတတ်မှတ်ထားတဲ့လောက်ခလာစာထက်ရှော့ပေးနေတယ်လို့ဆွဆွဲခံထားရတဲ့ထိုင်းထေချုပ်စက်ရုံတွေကိုအသေးစိတ်စစ်ဆေးနေတယ်ဆိုတဲ့ကောင်းစင်နဲ့ aljazeera.com ပါရေးထားတာကိုစက်တင်ဘာလ9ရက်နေ့မှာဖတ်ရပါတယ်။ထိုင်းစစ်ရုံတွေမှာအလုပ်လုပ်နေတဲ့မြန်မာရှေ့ပြောင်းလောသမားတွေဟာတတ်မှတ်ထားတဲ့အနေဆုံးလောက်ခလာစာထက်နည်းပါးပြီးတော့ရနေတယ်ဆိုပြီး Thomson Reuters Foundation ရဲ့စုံစမ်းစစ်ဆေးမှုတစ်ခုအရတွေ့ရတဲ့အကြောင်းဆောင်းပါးရှင်ကဆိုပါတယ်။ Starbucks Coffee ဆိုင်ကဝန်ထမ်းတွေအတွက် Apron ဝတ်စုံနဲ့Power Hockey အားကစားဝတ်ထည်တို့လိုနိုင်ငံတကာကုမ္ပဏီကြီးတွေအတွက်အဝတ်အစားထုတ်လုပ်ပေးနေတဲ့ထိုင်းနိုင်ငံမဲဆောက်မြို့ကအထည်ချုပ်စက်ရုံလေးခုမှာအလုပ်သမားတွေကိုတရားဝင်သတ်မှတ်ထားတဲ့လစာ10ဒေါ်လာကျော်နဲ့ညီမျှတဲ့ထိုင်းဘတ်ငွေ330ထက်တရားမဝင်ရှော့ပေးမှုအတွက်တိုင်ကြားခံရပြီးတဲ့နောက်အခုလိုစစ်ဆေးတာခံနေရတယ်လို့ရေးထားပါတယ်။မဲဆောက်မြို့ကထိုင်းစက်ရုံတွေမှာရွှေပြောင်းအလုပ်သမားတွေတောင်းနေချီလာရောက်လှုပ်လှုပ်ကြပြီးတော့အိမ်အတွက်ငွေပြန်ပို့ကြတဲ့ကုန်သွယ်ရေးစီကားတွေမျိုးလည်းဖြစ်တာပါ။ဒီစုံစမ်းစစ်ဆေးမှုအတွင်မှာမေးမြန်းထားတဲ့အလုပ်သမား26ယောက်ထဲကအများစုဟာသူတို့စက်ရုံမှာအလုပ်လုပ်စဉ်လောက်ခရတဲ့ငွေဖြတ်ပိုင်းလည်းမရခဲ့ဘူးလို့ဆိုပါတယ်။မြန်မာရှိပြောင်းလို့သမားတွေကိုထောက်ပံ့ပေးနေတဲ့ MAP Foundation ကတော့တရားဝင်သတ်မှတ်ထားတဲ့လောက်ခထဲ short ပေးနေတဲ့ငွေပြတ်ပိုင်းတွေကိုစုံစမ်းစစ်ဆေးမှုတွေအတွင်းမှာစုဆောင်းရှာဖွေတွေ့ရှိကြတယ်ဆိုပြီးတော့ပြောဆိုထားတာပါဒီလိုစုံစမ်းဖော်ထုတ်မှုတွေကြောင့်အလုပ်သမားတွေအခွင့်အရေးကိုကာကွယ်ပြီးတော့အထည်ချုပ်စေုံတွေကိုထိုင်းဆွေရကတရားစစ်ဆေးနိုင်ရလားဆိုပြီးတော့မေးခွန်းထုတ်လာတဲ့အပေါ်မှာတော့ထိုင်းဆွေရအကြီးတန်းတာဝန်ရှိသူတစ်ယောက်ကမဲဆောက်မှာတရားဝင်သတ်မှတ်ထားတဲ့လစာထဲရှော့ပေးနေတာတွေအများပြားရှိနေတာကိုသူသိပေမဲ့လည်းမဲဆောက်ဒေသကစစ်ရင်တွေအားလုံးကိုတော့စစ်ဆေးဖို့ခက်ခဲတယ်လို့ဆိုပါတယ်။အခုလိုစစ်ဆေးရရှိတဲ့အချက်တွေကိုစုံစမ်းနေတဲ့အကြောင်း Starbucks နဲ့ Power Hockey ကတုံ့ပြန်တဲ့အကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။ဒီလိုဆွဆွဲမှုတွေကိုထိုင်းစစ်ရင်တွေကညင်းဆိုတဲ့အကြောင်း Starbucks ကုမ္ပဏီပြောခွင့်ရကဆိုပြီးတော့စစ်ရင်တွေကအစိုးရစီမင်းစည်းကမ်းနဲ့အညီအလုပ်သမားတွေကိုလစာပေးမှဖြစ်မဲ့အတွက်ဒီကိစ္စနဲ့ပတ်သက်ပြီးတော့အသေးစိတ်စုံစမ်းစစ်ဆေးသွားမယ်အကြောင်းလည်းပြောဆိုထားပါတယ်။မဲဆောက်ဒေသမှာစီးရင်သွင်းထားတဲ့စက်ရုံ430ရှိပြီးတော့အဲ့ဒီအားလုံးရဲ့40ရာခိုင်နှုန်းဟာအလုပ်သမား4000ကျွဲလောက်ရှိတဲ့အထည်ချုပ်စက်ရုံတွေဖြစ်တယ်လို့ဆိုပါတယ်။2016ခုနှစ်ကစပြီးတော့အခုချိန်ထိအလုပ်သမားတွေကိုတတ်မှတ်ထားတဲ့လောက်ခလစာမပေးမှုနဲ့အလုပ်ထုတ်ပြမှုတွေနဲ့ပတ်သက်ပြီးတော့စက်ရုံတွေကိုဆွဲဆိုထားတဲ့အမှု26ခုရှိပြီလို့ဆိုပါတယ်။654ဒေါ်လာနဲ့ညီမျှတဲ့ဘတ်ငွေ2000ပေးရင်ပေးမပေးရင်ထောင်းနဲ့တစ်နှစ်ကြာခံရနိုင်တယ်ဆိုပြီးကုမ္ပဏီအများစုကတော့ဒဏ်ကြီးပေးကြတယ်လို့ဆိုပါတယ်တနိုင်ငံလုံးတပြေးညီအဖြစ်သတ်မှတ်ထားတဲ့လောက်ခလစာက5ဒေါ်လာကျော်နဲ့ညီမျှတဲ့ဘတ်162ဖြစ်ပေမဲ့2013မှာတော့နှစ်ဆတိုးပြီးတော့သတ်မှတ်ခဲ့တာဖြစ်ပါတယ်ဒါမှမဟုတ်ဒီလိုလခတိုးခဲ့တယ်ဆိုပေမဲ့အရင်တုန်းကလောက်ခလစာနဲ့အတူပါပြီးသားဖြစ်ကြတဲ့နေစိတ်စားစိတ်အလုတ်လုတ်ခွေပါမစ်ရှောက်လွာဖို့စားရတွေကိုအခုကုမ္ပဏီတွေကမပေးတော့ဘဲနဲ့လစားတွေကဖျက်တယ်လို့ဆိုပါတယ်။ဒါဟာအလုတ်သမားဥပဒေနဲ့ညီဆွမ်းတာလည်းဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံထက်ပို့ပြီးတော့အဆင်ပြေမယ်ထင်ပြီးတော့ထိုင်းမှာလာပြီးတော့အလုတ်လုတ်တဲ့မြန်မာရွှေပြောင်းအလုတ်သမားတွေလည်းအင်ကိုပတ်ဆက်ပြတ်မပေါ်နိုင်ဖြစ်နေတယ်လို့အချိန်မူလောက်ခကြီးနဲ့မရတာကြောင့်မြန်မာပြည်ကိုလည်းမပြတ်နိုင်ဖြစ်နေရတဲ့အကြောင်းမြန်မာအလုတ်သမားတွေနဲ့တွေ့ဆုံမေးမြန်းထားချက်တွေကိုဆောင်းမရှင်ကကောက်နှုတ်ဖော်ပြထားတာကိုဖတ်ရပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA ရဲ့ကြာသပတင်းနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကစီစဉ်ပို့ချပေးနေပါတယ်ရှင
်။ Miss Sweet U ကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလိမ့်။အများအပြားကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်။ဒါပေမဲ့လို့မိတ်ဆွေ၃လေးဦးစုပြီးစားတော့ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲ။တူဦးကတော့အားနာလို့ဖြစ်စေစိတ်နာကောင်းလို့ဖြစ်စေကျွန်တော်ကျမပဲပြီးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်။ဒ ီလိုအခြေအနေမျိုးမှာအင်္ဂလိပ်လိုဘယ်လိုသုံးနှုန်းပြောဆိုမလဲပြောနိုင်တဲ့အသုံးတစ်မျိုးက
Let me pick up the tab.
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Let me pick up the tab.
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဘန်စကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြာတင်တဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော့
Let me foot the bill for this.
နောက်ထပ်နားဆင်ကြည့်ကြရအောင
် Let me foot the bill for this.
အတိဘယ်ကတော့ကျမပေးပြစီဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ FOOT foot ကကရိယာအနေနဲ့သုံးထားတာဖြစ်ပြီးဘန်စကအဓိပ္ပာယ်ကတော့စိုက်ထုတ်ပေးတဲ့သဘောပဲဖြစ်ပါတယ်တတိယဒီမျိုးပြောနိုင်တာကတော့
Let me it's my treat
နောက်ထပ်နားဆင်ကြည့်ကြရအောင
် Let me it's my treat
အဓိပ္ပာယ်ကတော့ကျမကျွေးပါမယ်ဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ TREAT treat ကအဓိပ္ပာယ်မျိုးမျိုးရှိပါတယ်စိတ်ချမ်းသာရအောင်ကျွေးတာ၊မွေးတာ၊လက်ဆောင်ပေးတာစသဖြင့်ကိုညှိနှွန်းပြောဆိုတာဖြစ်ပါတယ်စားတောက်ဆိုင်သွားလို့ဘယ်သူကကျွေးမလဲအနောက်နိုင်ငံမှာလို့ကို့အတွက်ကိုပေးကြခြေဆိုရင်ရောဘယ်လိုပြောမလဲ
Dutch treat
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Dutch treat
Dutch treat အစားနောက်ထပ်ပြောလို့ရတဲ့အသုံးတစ်မျိုးက
Go Dutch
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Go Dutch
ဒီနေရာမှာ DUTCH Dutch ကဘယ်ကလာတယ်လဲ Holland နိုင်ငံသား Dutch ကလာတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း300ကျော်ကဗြိတိရှ်နဲ့ဒတ်ချ်တွေဟာစစ်ပွဲကြီးတွေဆင်နွှဲခဲ့ကြတယ်။စစ်ဖြစ်တဲ့ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်။ဒါကြောင့်မို့အင်္ဂလိပ်မှာဒတ်ချ်ဆိုတဲ့စကားလုံးဟာနှိမ်ပြောတာစော်ကားတဲ့သဘောရောက်ပါတယ်။အဲ့ဒါကတော့ထူစင်ကပေါ့။ဥပမာ courage ဆိုတဲ့တက်တီကိုဒတ်ချ်နဲ့တွဲပြီး Dutch courage လို့ဆိုရင်တော့တက်တီကြောင်းတာကိုဆိုလိုပါတယ်။ဥပမာသူကအရက်မှုမှာတက်တီရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်။ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်။ကိုစားတာတွေကိုပေးကြီးဆိုတဲ့သဘောရောက်ပါတယ်။သောရရှင်များကိုဒီနေ့မိနစ်တွေတင်ပြခဲ့တဲ့အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပေးကြီးဆိုရင်တော့
Dutch treat
နောက်တစ်မျိုးပြောနိုင်တာက
Go Dutch
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်ပို့ချပေးခဲ့တဲ့ American Style idiom အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုမြမအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲမှုထိရောက်အောင်မြင်ဖို့အတွက်ကောင်းမွန်တဲ့မူဝါဒနဲ့ထိရောက်ရဲဝင်စွာဆောင်ရွက်ဖို့လိုအပ်တယ်လို့ရန်ကုန်တက္ကသိုလ်နဲ့ဩစတြေးလျနိုင်ငံ Monash University တို့မှအကြီးတန်းကတိကအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ယူပဗေဒပညာရှင်ဒေါက်တာတင်ဝင်းကဆိုပါတယ်။ဒါဖြင့်မြန်မာနိုင်ငံမှာအခုဆောင်ရွက်တဲ့ပညာရေးပြုပြင်မှုမှာဘာတွေလက်ဟာနေပါသလဲ?ဒေါက်တာတင်ဝင်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ဒေါက်တာတင်ဝင်းခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးခြင်းတဲ့အကြောင်းအရာကတော့မြန်မာနိုင်ငံပညာရေးစနစ်ဖြစ်ပါတယ်အဓိကအဖြစ်တော့ထက်တန်းပညာတက္ကသိုလ်ပညာရေးစနစ်ပါခင်ဗျာမြန်မာနိုင်ငံပညာရေးအခုစနစ်သစ်ပြောင်းလဲနေတယ်လို့သိရပါတယ်စနစ်သစ်လည်းဘယ်နှကြိမ်ပြောင်းခဲ့ပလဲမသိဘူးကိုပါခင်ဗျာကျွန်တော်တို့ခေတ်ကစနစ်သစ်ဖြစ်လာခဲ့တာအဲ့တော့အခုပြုပြင်ပြောင်းလဲနေတဲ့စနစ်သစ်ဆိုတာရဲ့နှစ်သာရကိုနည်းနည်းလေးအကျဉ်းချုပ်အရင်ရှင်းပါခင်ဗျာ
โอเคကျွန်တော်နားလေတော့ပြောရရင်တော့အာဆီယံနိုင်ငံတွေနဲ့ပြည်နိုင်ပြီးတော့ဒန်းတွေဖြစ်အောင်အနည်းငယ်တော့ဒန်းတွေကိုပညာရေးဖြစ်အောင်ပြည်သူကြောင်းလေးတွေလို့ကျွန်တော်ပြောရတယ်အဲဒီလိုကြောင်းလေးတွေပြည်နိုင်ငံတွေပြီးခဲ့တဲ့ဆယ်ကြာလောက်တည်းကပြောင်းဆိုးနေအဖွဲ့တွေဖြစ်နေတာကိုကြားသိကြရတယ်ဒါပေမဲ့ကျွန်တော်သိကြလိုက်တယ်သူကလွတ်လပ်လပ်စဉ်းစားပြီးတော့လုပ်နေတာဒီအဟောင်းကိုပဲသူကပဲထပ်ပံပြီးပြင်မယ်ပြည့်မယ်လူဝတ်ချင်လို့ရတယ်။အဲ့တော့အင်းကြီးချုပ်တယ်လို့ပြောသူဝတ်ချင်တဲ့အင်းကြီးပြန်ရတော့လို့ချုပ်တယ်။အဲ့ဒီချုပ်တဲ့အင်းကြီးပိတ်ချက်အပြင်မှာဒီကားလေးညဒီချုပ်လိုက်တာဒီကောင်းတယ်။နေရာကပြင်းပြတယ်လို့ပြောကြစဉ်းစားကြည့်ဆိုတော့ညမလို့ရှိအဟောင်းကြီးရေဒီမတ်ဟာမေဒီမတ်ကလည်း
ဒီမှာနေတည်းပဲဒီလိုလုံးလိုက်လို့ရှိရင်ဒီလိုတွေနဲ့ပုံမှန်ဖြစ်မလာဘူးလို့ဆိုတော့ပုံကိုရေးရမယ်ကျွန်တော်ပြောရမှာပေါ့ဒီရောက်ကျွန်တော်ပြောပြမယ်တို့မှာအားနည်းသွားတယ်ဆိုတော့နိုင်ငံတကာအတွေ့အကြုံကို exposure မရှိရဘူးသူဆွဲတဲ့လူတွေတိုင်းက exposure လုံးနေတယ်အဲ့လိုဖြစ်နေတော့တချင်းဒီမှာနိုင်ငံရဲ့ပြည်ပကြီးပြောင်းလဲလို့ဆိုတာသိတယ်မလို့ဘူ
းဟုတ်ကဲ့
ဒါတော့ကျွန်တော်တို့ဒီဘက်ပြည်ကမရှိဘူးလို့ပြောတယ်အင်းနာရှာရှိတယ်တွားမင်းတွားမင်းရဲ့ပုံစံတိုင်းလေဒီလိုဒီတွားမင်းတွားမင်းရာကိုကျွန်တော်ကအားတက်ရောက်ပြီးတော့မပြေတော့ဒီတွားမင်းတိုင်းနဲ့တွားနေမှာပဲကိုလိုချင်တဲ့တန်ရှင်ကိုတွားမှာမဟုတ်တော့
ကုတင်ရင်းကတော့ဩစတြေးလျတက်ကူဆိုတော့ဒါအနောက်နိုင်ငံရဲ့စီးရင်လိုပဲထားလိုက်ပါတော့မြန်မာနိုင်ငံရဲ့အခုပညာရေးစနစ်ပြုပြင်ပြောင်းလဲနေတဲ့လမ်းကြောင်းကိုပဲအိန္ဒိယနိုင်ငံတွေနဲ့အိန္ဒိယနဲ့ဆိုတာလည်းပဲစင်ကာပူတို့တွေကတော့ဖယ်ထားလိုက်ပါဦးဗျာအဲ့ဘေးနာကကန်ရစင်းရဲ့အင်းကြီးနိုင်ငံရဲ့ပညာရေးစနစ်နဲ့နှိုင်းယှဉ်ကောဘယ်လိုနေပါလဲသူတို့နိုင်ငံမှာရောမြန်မာနိုင်ငံထက်ပိုပြီးမှန်ကန်တဲ့လမ်းကြောင်းအတိုင်းသူတို့သွားနေရပြီလို့ပြောနိုင်ပါလား
ဟုတ်ကဲ့ပြောနိုင်ပါတယ်တို့ဘက်ကလည်းတို့ဘက်မှာတော့ဆိုတော့ကျွန်တော်မလေးရှားမှာအဲအရှေ့ရတက်ကလေးဖြစ်တဲ့မိုးနိုင်ရှိတော့ဆိုမှာကျွန်တော်လိုက်ပါတယ်အဲ့တော့ဟုတ်တော့ကျွန်တော်အဲ့ဒီသူတို့ရဲ့ဒီမလေးတက်လို့မလေးရှားအထက်တန်းကျောင်းတွေကကလေးရဲ့စာရေးကျောင်းတွေလို့ကျွန်တော်တတိထားမိတယ်။ဥပမာဆိုတော့ဒီဒီကျွဲတစ်ခုရသွားပြီးရင်ဒီကျောင်းသားတွေမှာအလုပ်ရတယ်လေ။နောက်ကဘယ်လိုရလဲစသဖြင့်တကယ်အဲ့ဒါကစစ်တမ်းပေါက်ပြီးသူရဲ့တင်ရင်ပြန်ပြန်ပြုပြီးပြင်နေတယ်ကြ။ဟိုနောက်ပြီးတော့အလုပ်ချက်တဲ့ system ဟုတ်တယ်မယ်။အများကြီးကသူရဲ့ critical thinking ခေါ်တဲ့ရေပန်ပိုင်းခြားနိုင်တဲ့ဉာဏ်ရောမျိုးလေကျင်ပြောင်းပြီးတာဖြစ်တဲ့အတွက်ဒီကလေးကဝဲရလို့ရှိရင်ဘွေးရဥရောရဲ့အရေးအတွင်းနဲ့လျော်ကြီးစွာသူလုံးနိုင်ကြနိုင်ပြရပါတယ်ကျွန်တော်ရှင်မှာတော့ဝဲရသွားပြီဆိုလို့ရှိရင်မိမိရခဲ့တဲ့ဘွေးနဲ့ပြန်ရောကြီးတဲ့အတွေးခေါ်ပြီးတော့တိတ်မရှိတာပြရတယ်ဥပမာဆိုတော့အထူးနဲ့အောင်တဲ့ကလေးတယောက်ကြီးဒီမှာတိုင်းနဲ့ပြည်နဲ့ဘယ်လိုရှိရှိလဲလို့မေးကြည့်ပြရတာမရှိနိုင်ဘူးဘာဒီကပြည်ပြည်တော်နဲ့ဆိုရှိရတော့မသိဘူး။လေးလိုက်ဘွေးရတယောက်ဖြည့်တဲ့အဖြစ်မျိုးမျိုးကလည်းဘာမှမသိရလို့ဖြည့်တယ်လို့ပြောအဲဒီပြည်ပြည်တော်မှာတိတိနေရတယ်သူကကျွန်တော်မြန်မာနိုင်ငံရဲ့ပြည်ပြည်ဆိုလို့ကအများကြီးပြည်ပြည်ကြောင်းလဲရအောင်မှာပြည်ကြပါလေ
။ဟုတ်ကဲ့နောက်တစ်ခုကပညာရေးစနစ်ပြည်ပြည်ပြောင်းလဲတဲ့နေရာမှာအရေးချင်းပြည့်မီတဲ့ဆရာဆရာမတွေကိုလေ့ကျင့်ပေးပါလေသိအရေးကြီးတယ်ထင်ပါတယ်။အခုမြန်မာနိုင်ငံမှာစီနီယာဆရာဆရာမတွေကိုတော့သူတို့မျောမှန်းတဲ့ပညာရေးစနစ်တွေနဲ့အဝင်ကွန်ကြဖင်ကြားပူချပေးနိုင်အောင်လေ့ကျင့်သင်တန်းပေးတာတွေလုပ်ပေးတယ်လို့
အဲကျွန်တော်ဒီကလောက်တော့လေ့ကျင့်မှုတွေလုပ်ပေးပါတယ်ဟိုသင်တန်းပေးတာလုပ်ပေးတယ်အဲ့တော့ခုနကပြောခဲ့ကြတယ်လေဒီသင်တန်းအခုကြည့်တဲ့အခါမှာကျွန်တော်တို့ကျောင်းသားရောဆရာရောလေသင်တန်းတက်ပြီဆိုလို့ရှိရင်အဲ့သင်တန်းပေးချတဲ့အသိပညာကိုလိုက်နိုင်တဲ့အရေးတွေရှိမှသူကအဲ့ဒါကိုလိုက်ပြီးတော့ကျန်ရည်လို့ဆောင်နေမှာဖြစ်တယ်အခုကျွန်တော်တို့မှာကဆရာကြီးကကိုရှိအောင်စနစ်နဲ့အောင်လာခဲ့တဲ့ဆရာကြီးဥမာအခုခေတ်တော်တော်လေးနည်းနည်းရာသီရှိနေတဲ့ဆရာဆရာမကြီးကလုံးဝလည်းအနည်းငယ်ဆယ်လောက်ကတရားရှိရခဲ့တဲ့ဆရာကြီးပဲရန်ကုန်မှာပဲကျွန်တော်ဓမ္မကြီးကပဲဆင်းလုပ်ခဲ့တဲ့ဆရာဆရာမကြီးဖြစ်ကြတယ်သူတို့မှာကဟိုရင်တရားရှိလို့ခေါ်ရင်းနဲ့လေတကယ်တရားအဆင့်ကြီးတရားရှိဆက်တယ်ဒီမျိုးမရှိခဲ့ဘူး။အခုကျွန်တော်တို့ဥမာ library တွေဒီသူတို့လေ့ကျင့်ပေးမှုလက်တူဒါရီကအားနေခဲ့တယ်။အဲ့မှာအားနေအားနေလို့သူတို့လည်းဆရာဆရာမလုပ်လာတဲ့ခါကျလဲကျောင်းသားတွေသူတို့ရဲ့အတွေ့အကြုံကရရှိခဲ့တဲ့ပုံစံမျိုးတွေသူတို့ကသင်ကြားပြပြပါနိုင်တယ်။အဲ့ဒါတွေကိုရှင်းလုပ်တဲ့ခါကျတော့ကျွန်တော်တို့ကဒီ critical thinking ရအောင်သူတို့ကဖိနေရမှာဒီဆရာဆရာမကြီးလောက်တာတော့ကျွန်တော်ကြားနေတယ်ဒါပေမဲ့ဘလော့အော်ပြင်လဲတော့ကျွန်တော်သိမသိဘူးတော့တက်ကူလို့မှာလဲကျွန်တော်တို့ကဝေးရအောင်လဲသိနေတယ်နိုင်ငံကမှ research oriented ဖြစ်လာတယ် research ကို ETD လုပ်ကြတယ်အဲ့ဒါတွေလုပ်ပြီးတဲ့ဆရာဆရာမကြီးလည်း research ကိုတိုက်တွန်းနေတယ်ပေတာတွေရေးခိုင်းတာဒါတွေတော့ကြားတယ်သိတယ်ဒါပေမဲ့ဟိုကျွန်တော်မြင်ရတာကသူတို့တချို့ပေတာတွေကျွန်တော်ဖတ်ကြည့်ရတာကြားတော့အခုတည်းကပြောတယ်လေဒီလူအပ်နေတာကြီးရယ်ဒါပေမဲ့လေမလောက်တာရဲ့ဆိုင်တော့လုံနေပြီဆိုတော့ရေးတော့အစရေးတော့မှာဒီလိုလဲကျွန်တော်ဖတ်ချက်ချလာ
ဟုတ်ကဲ့ မြန်မာနိုင်ငံမှာအခုရင်မကဘူးလွတ်လပ်ရပြီလို့စတဲ့အကြောက်လောက်ကရေးခဲ့တဲ့ပညာရှင်တွေရဲ့စာအုပ်ကိုကြည့်လိုက်ရင်မြန်မာနိုင်ငံမှာဘွဲ့ရတွေကတော့အများကြီးပဲတဲ့ဒါပေမဲ့လည်းဒီလုပ်ငန်းခွင်နဲ့အဝင်ဝင်ကြဖြစ်တဲ့အလုပ်သမားတွေပေါ့လေလုပ်ငန်းကျွမ်းကျင်မှုရှိတဲ့အာရှင်တွေအဲ့လိုလူတွေကသိပြီးတော့ရှားပါတာပဲတဲ့ဆိုတော့ပညာရေးစနစ်ချမှတ်တာကိုနိုင်ငံက professional လုပ်ငန်းခွင်ဝင်ထိုင်တဲ့ပညာရေးတဲ့ဒီတက္ကသိုလ်ပညာရေးဟာနည်းနည်းပိုပြီးတော့များဖောင်းပွားနေသလားဆိုတာလည်းပဲကျွန်တော်စဉ်းစားမိပါတယ်ဘယ်လိုသဘောပါလဲအ
ဲ့ဒါကလည်းဒီလိုကျွန်တော်တို့မြန်မာနိုင်ငံမှာတက်လို့တက်တဲ့ယူရတဲ့ကဘွဲ့ရရှိရတဲ့ပညာတက်ရတဲ့ဘွဲ့ရရှိရအဆောင်ရောင်နေနဲ့အဲ့ဒါမှာဘွဲ့ရတဲ့ပုံလေးတွေတက်ရှိထားမယ်ဘွဲ့လက်မှာတက်ထားမယ်ဒီယူရကျဲ့လောက်ရှိရပြီးတော့ကိုပြားတယ်ကျွန်တော်ဒီပညာရက်ကိုစိတ်ပါပြရားစွာနဲ့ဒီဘွဲ့ရတယောက်ဒီမဲ့ဘွဲ့တဲ့ပြောညီတဲ့အတွေးခေါ်ပညာရသင်ကြားမယ်ဆိုတော့ရေချင်းနဲ့ပြည့်တဲ့ကျောင်းသားအင်တာနဲပါတယ်ဥပမာပြောရရင်ဖောက်ပွားတာကဘယ်လောက်များကလေးဆိုရင်ကျွန်တော်စိတ်စိတ်ဆိုလို့ရှိရင်ကျွန်တော်ယူပါပြီးတော့ကအင်တာချက်ချင်းနဲ့လည်းပညာဖြစ်တယ်ကျွန်တော်အင်တာတိုးတက်တဲ့နိုင်ငံကြီးတွေတော့မှဟိုအတုံးချနိုင်တဲ့ယူပါဒေတာပညာရှိအယူအတွက်ကစိတ်မများတော့ဘူးစိတ်တော်ကြီးတွေမှာဆိုရင်တပန်းတကားမှာကျွန်တော်တိရကြတော့23ရယ်အလုံးလုံးရှိ50ရှိကျွန်တော်တို့ကတန်တက်လို့ဆိုလို့ရှိရင်ဒီဘက်ကဆိုရှင်အရင်ကတော့ကျွန်တော်တက်ခဲ့တယ်ကဒီ1000လောက်ရှိတယ်၄တန်းရှင်4000လောက်ရှိတယ်ကျွန်တော်အဲ့တော့ဒီ4000မှာဒီ၄နှစ်အတွင်းမှာထွက်လာမယ်ဆိုရင်ဘယ်အရာတွေအယူတက်တာပေါင်းပြသွားတယ်အတုံးချနိုင်တဲ့လူသူမရှိအဲ့တော့ဒီတက်တဲ့ပညာရေးကိုလည်းဒီအရေးအတွက်ပြန်လျှော့ချပြီးလို့အပ်ပါတယ်။ကျောင်းသားအရေးအတွက်ပြန်လျှော့ချပြီးတော့ကျောင်းသားဆရာအချိုးကိုနိုင်ငံတကာစာနဲ့ညီအောင်လုပ်ပြီးတော့သူတေသနာအတွက်ဥပည်ပြီးတော့ကျွန်တော်တို့ဒီ critical thinking လို့ဒီလိုပိုင်းခြားပြီးတော့စဉ်းစားနိုင်တဲ့ဘဝရတယောက်ဖြစ်လာတော့ကျွန်တော် train လုပ်ပြီးလို့အပ်ပါတယ်။အခုအဲ့ဒါလောလောလတ်လတ်တော့မဖြစ်နိုင်ဘူးဖြစ်တယ်
အဲ့တော့လောလောလလမဖြစ်နိုင်တာတွေကတော်တော်လေးများမယ်ထင်ပါတယ်ကိုတင်ဝင်းရဲ့အဲ့တော့စောစောကပြောခဲ့သလိုအင်ဂျီအစ်စ်ချုပ်ပြီးတော့အစ်စ်ချွတ်ချွတ်ဝတ်နိုင်မဲ့အခြေအနေရောက်ဖို့ကဘလောက်ထိကြံ့ကြာလိမ့်မယ်ထင်ပါလေအဓိကပြပြင်းတဲ့ဟာလေးတွေလည်းအချင်းချင်းပြောလိုက်ပါဦးပြန်နောက်ဆုံးနဲ့
ဟုတ်ကဲ့အဲ့ဒါကကျွန်တော်တို့တပြိုင်နက်တည်းပြင်ရမှာပါတပြိုင်နက်တည်းဆိုတာအရင်ကကျွန်တော်လည်းစဉ်းစားတယ်တကယ်လို့ဘယ်လိုလုပ်ကြမလဲအဲ့ဒီတက်လို့လေးနှစ်မှာပထမနှစ်ကစပြီးမှဒီကဒုတိယနှစ်ပြင်မယ်အဲ့လိုလုပ်လို့မရဘူးအဲ့ဒါကိုပြင်လာနေရောဆယ်တန်းထိပါတော့ဆက်နှစ်တန်းထိကိုလည်းဒီထိဆိုအလုံးစုံ73နှစ်ကြာပြီအဲ့ဒါ73နှစ်ကြာပြီအဲ့ဒါကိုပြင်ကြစားယူလိုက်တယ်နောက်ထပ်တက္ကသိုလ်ပညာရေးမှာ6နှစ်3နှစ်6နှစ်ဆက်ကြာလို့မဆိုရင်79နှစ်လောက်ကြာသွားမယ်အဲ့လိုဖြစ်မဲ့ဆိုတာအတန်းတိုင်းကိုတပြိုင်နက်တည်းပြင်လို့လိုပါတယ်အတန်းတိုင်းကိုတပြိုင်နက်တည်းပြင်6နှစ်7နှစ်လောက်အတွင်းမှာကျွန်တော်တို့ပြည်သူတွေနဲ့အယူတွေ့ရတော့တယ်ပြည်ပြင်မဲ့ပုဂ္ဂိုလ်များကိုလည်းတေချာချာသင်တန်းပေးရမယ်အရေးကြီးရှိတဲ့ပုဂ္ဂိုလ်ကိုရွေးချယ်ရမယ်တကယ်စိတ်ပါဝင်စားကြတကယ်မိန့်နိုင်တဲ့လူကိုရွေးချယ်ပြီးတော့ပြည်ပြင်ကြောင်းလဲမယ်ဆိုရင်ရတယ်အဓိကက policy စမှတ်တဲ့ပညာရေးဝန်ကြီးဌာနအရေးကြီးရတယ်ဆိုတော့တေချာမှန်ကန်တဲ့လမ်းနဲ့ပြည်ပြင်ကြောင်းလဲနိုင်မယ်ဆိုရင်တော့အချင်းတို့အတွင်းမှာတိုင်းပြည်အတွက်လိုအပ်တဲ့အရေးကြီးရှိတဲ့ဝေးရတွေထွက်လာမယ်အဲ့လိုပဲမဖြစ်သည်လုံးနေလို့ရှိရင်တော့နောက်ထပ်အနည်းငယ်ကြာလာရင်လည်းဒီပညာရေးကြီးရာဒီတိုင်းပဲဖြစ်နေမှာပါဟိုတိတ်ပြီးတော့ပြည့်တဲ့ကြောင်းလဲမှာမဖြစ်တော့ဘူး
ခုကျန်စံသာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြကြရတာပါရှင်အခုဆက်ပြီးနားဆင်ရမယ့်သူယုံကြည်ရာစီစဉ်မှာတော့စာရေးဆရာမနှင်းစီအောင်ရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါမမိုးဖြူစီစဉ်တင်ဆက်ထားပါတယ်ရှင
်ကျွန်မရဲ့ဘဝမှာစက်ဖက်ချင်းဆိုရဲ့ပြေချရက်ကအားလုံးရဲ့အချက်မှာရှိပါတယ်လက်ရှိကျွန်မလောက်တိုင်နေတဲ့အရာတွေပေါ့နော်အားလုံးဟာစက်ဖက်ချင်းဆိုရဲ့ကြည့်ရရတဲ့ပြဆောင်မှုတွေပေါ့နော်ပရိုက်တာရှန်နဲ့လုပ်ငန်းတွေလို့ပြောလို့ရတယ်ကိုယ်နိုင်ငံလောက်လေးချမ်းပြတာမျိုးပေါ့ဒီမှာကျွန်မသဘောထူးပြရမယ်ဆိုလေကျွန်မဝင်လေအခုအပိုင်းမှာကြတော့ရှင်းရတယ်အဲ့ခါမှာကျွန်မဆက်ပြီးတိုက်ကိုလိုက်ဖြစ်တယ်ပေါ့နော်
ဟိုရှာကြည့်တိုင်းဆိုတဲ့နေရာမှာလေအောင်ကြီးရှာကြည့်တိုင်းမှာတော့ကျွန်မလောလောဆယ်ယာယီရှာကြည့်တိုင်းမှုဖြစ်တော့တာဝန်ယူထားတာပေါ့2008မလာစာယူတာပေါ့နော်အဲ့ဒီရဲ့မတိုင်ခင်ကြားထဲမှာလည်းကျွန်မဗားလေးတွေလုပ်ခဲ့ပြီးလဲဆိုတော့အဲ့ဒီမေးလေးတွေကိုစာအုပ်မိုဘိုင်းလေးတွေဆက်တယ်လိုက်ရင်ကျွန်မဒီကနေအလှခံစူးစမ်းပြီးတော့ပို့ပေးတယ်အဲ့နောက်တစ်ခါတချို့ရှာကြည့်တိုင်းလေးတွေကစာအုပ်ဝယ်ခြင်းနဲ့ရုပ်ခံလူခံမရှိဘူးဆိုရင်ကျွန်မဝယ်ပေးတယ်အဲ့ပေါ်မှာအချုပ်ပြောရရင်တော့ဒါတွေလုံးဖြစ်တယ်ဆိုတာကကျမစာဖတ်တဲ့အပေါ်ကနေကျမကိုဆေးချော်လိုက်တဲ့အကြောင်းအရာလေးလို့ကျမပြောရမှာပေါ့နော်။မအဲ့မှာကျမနောက်ပိုင်းမှာကျမစာရီရေးဖြစ်လာတာပေါ့။ကျမစိတ်ထဲမှာတိတ်ပြီးတော့ပြောချင်လာရင်ကျမဝတ္ထုလေးတွေရေးတယ်။အဲ့တခုခုကိုသိစေခြင်းနဲ့အခါမျိုးကြရင်တော့ကျမစောင်းမရေးရတဲ့ချင်း2015အချိန်ကာလဒီမှာဆိုရင်တော့ကျမကစောင်းမရေးကိုရေးဖြစ်ခဲ့။ကျမလေအောင်စာကြည့်လိုက်ကိုရောက်တဲ့အခါမှာကျမတို့စာကြည့်တိုက်ကကော်မတီကလည်းအမတန်ကြွကြွတယ်အခါကျကျမတို့တွေစာကြည့်တိုက်ခေါင်းစဉ်တွေထဲမှာပဲရတာစာပေးဖွင့်ပြဖို့အတွက်စာပေးပြိုင်ပွဲတွေလုပ်ပြီးတယ်နောက်ပိုင်းတပြားရုပ်ပွဲတွေလုပ်ဖို့ရှိတယ်ရုပ်ထုဖတ်ပြီးရှင်းလင်းပွဲတွေကျမတို့လုပ်တယ်အဓိကကတော့ကလေးတွေကိုအဓိကထားလိုက်ရှင်လေတန်းအဆင့်တွေပေါ့နော်ကလေးတွေကိုအဓိကထားပြီးတော့မိဘတွေကိုလည်းကျမတို့ကြိုးစားပြီးတော့သင်ခွင့်ရတယ်ဟိုအပျော်ဖတ်စာပေးတွေထဲကိုရောက်နေတဲ့လူငယ်တွေဆိုရင်စုံဖတ်တတ်လာအောင်လို့ဆိုတော့ကျမတို့ကနှောက်အုပ်ပေးမှာတယ်အဲ့မှာတအုပ်ကိုဖတ်ကြည့်ခြင်းနဲ့အထက်ပြီးကလေးတွေအတွက်စူးစမ်းပြီးတော့ဘာလို့လုပ်ကြလဲဆိုတော့ရှားပြိုက်ကိုဘုံဘုံပြုပြီးတော့ကလေးတွေရဲ့စိတ်ဖွံ့ဖြိုးလာရင်တော့ပိုကောင်းတယ်ပေါ့စိတ်ဖွံ့ဖြိုးရဲ့လူကလေမကြမ်းတမ်းလို့မရဆက်ဘူးတကယ်လုံးနိုင်တဲ့ငယ်ရည်ရဲ့လက်ထဲကိုအပ်ပြီးပြီးဆိုရင်တော့ကျွန်မမှရှိနေတဲ့စာအုပ်လေးတွေနဲ့ပေါ့နော်ကျွန်မမိုဘိုင်းရှားပြိုက်ကြီးတစ်ခုလုပ်နေလို့တော့ကျွန်မစိတ်ကူးထားပါတယ်စာဖတ်ခြင်းပေါ်မှာကြုံကြည်ရအောင်ရှားပြိုက်ဖက်ကနေကျမလုံနိုင်တယ်လို့လုပ်သွားမယ်။ဒါလို့လဲဆိုတော့ခုနစကားကိုပဲကျမပြန်ပြောချင်ပါတယ်။စာဖတ်တဲ့လူဟာစိတ်ကွန်ထရိုးမှုအားကောင်းပါလေ။အဲ့လိုလူတွေအားကောင်းလာရင်တော့ကျမတို့တွားခြင်းနဲ့လမ်းပေါ်ကိုရောက်မယ်လို့ကျမထင်ပါတယ်။အဲ့တော့ကျမရဲ့ယုံကြည်ခြင်းကတော့စာဖတ်ခြင်းပါရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ဒီကနေ့ညပိုင်းမှာတော့ကျမ်းမာရေးခန္ဓာဥအောင်ခင်ရဲ့မြမရေးတုံသက်ချက်နဲ့တိုင်းရင်တရင်လွာခန္ဓာတွေနားဆင်ကြရမှာပါရှင်။ဒီကနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုတော့ဒေါက်ခင်မျိုးသက်ကတလှည့်ပြောပြပေးဦးမှာပါရှင
်။မနေ့ကဗုဒ္ဓဖူးနေရ2001ခုနှစ်စက်တင်ဘာ17ရက်နေ့ကAmerican ပြည်ထောင်စု New York, Virginia နဲ့ Pennsylvania ပြည်နယ်တွေမှာအကြမ်းဖက်ဝါရီတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း 3,000 နီးပါးသေဆုံးခဲ့တဲ့ဆက်ရှင်နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။လူပေါင်း 184 ဦးသေဆုံးခဲ့တဲ့ Pentagon စစ်ဌာနချုပ်ကိုအထိမ်းအမှတ်ပွဲကိုတက်ရောက်ခဲ့တဲ့သမ္မတ Donald Trump ကအတိုက်ခိုက်ခံခဲ့တဲ့ September 17ရက်နေ့ဟာထိတ်လန့်အံ့ဩဝမ်းနည်းမှုနဲ့ခြေကွက်ဒေါသထွက်မှုတွေပြည့်နေရတဲ့နေ့ဖြစ်ကြောင်းပြောကြားခဲ့ပါတယ်။အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် John Bolton ကိုယာရုကထုတ်ပယ်ပြီးခဲ့တဲ့နောက် American သမ္မတ Donald Trump ကတိတ်ပြီးတော့အရေးချင်းပြည့်မီတဲ့သူ၅ဦးတည်းကတအုပ်ကိုဒီယာရုမှာအစားထိုးပြီးခန့်အပ်ဖို့အတွက်သူစဉ်းစားနေတယ်လို့ပြောပါတယ်။ဒါပေမဲ့ဒီပုဂ္ဂိုလ်ရဲ့အမည်ကိုတော့ထုတ်မပြောပါဘူး။အေးရခိုင်တပ်ဖွဲ့ဟာ Bluetooth နဲ့ Wi-Fi နည်းပညာတွေကိုအသုံးပြုပြီးမြန်မာစစ်တပ်ကိုမြေမြုံမိုင်းတွေဖောက်ခွဲတိုက်ခိုက်ဖို့လုပ်နေတယ်လို့နောက်ဆုံးထောက်လိုင်းအစီရင်ခံစာရဲ့အရသိရှိရကြောင်းအိန္ဒိယနိုင်ငံမွန်ဘိုင်းမြို့အခြေစိုက် DNA သတင်းတပုတ်ကဖော်ပြပါတယ်။အေးတပ်ဖွဲ့ဟာမီဇိုရမ်ပြည်နယ်တဲမှာစခန်းတွေတိစောက်ပြီးကလဒန်စီမံကိန်းကိုပါချိမ့်ချောက်နေတယ်လို့ပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာကာလကြာရှည်အုပ်ချုပ်လာတဲ့အာနာရှင်ဆူအတိုအစိုးရပြုတ်ကျသွားပြီးတဲ့နောက်ဒီမိုကရေစီနိုင်ငံကိုထူထောင်ခဲ့သူသမ္မတဟောင်း BJ ဟာဘေးဘေးဟာဗုဒ္ဓဖူးနေကကွယ်လွန်သွားပါပြီ။
ကြာသပတေးနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လွှင့်ရေးမှူးကမိုင်းအင်ဂျင်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.